Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2015ခုနှစ်အောက်တိုဘာလ25ရက်တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24လိုင်းနိုမီတာ32နဲ့လိုင်းနိုမီတာ40တို့ကနေဓာတ်ရိုက်တင်ပြနေပါပြီခင်ဗျာ။စီစဉ်မှုကတော့ကျွန်တော်ရဲကောင်ဖြစ်ပါတယ်
။မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကျမဥကျော်ဆန်တာနဲ့တူကြညာပြီးမှာပါရှင်။ Israel နဲ့ Jordan တို့ဟာအကြမ်းဖက်မှုတွေလျှော့ချရတဲ့အတွက်လှုပ်ဆောင်တဲ့အသေးစိတ်ချင်းလန်းတွေနဲ့ပတ်သက်ပြီးသဘောတူညီမှုရခဲ့တယ်လို့ American နိုင်ငံဝန်ကြီး Kerry ကစနေနေ့မှာပဲပြောကြားလိုက်ပါတယ်။ Nigerian နိုင်ငံအရှေ့မြောက်ပိုင်းက Maguri မြို့မှာအမျိုးသမီး၄ဦးကအသေးကံဘုံးကိုဖောက်ခွဲတိုက်ခဲ့ကြပါတယ်။Bangladesh နိုင်ငံမှာတော့စနေနေ့ဘုံပောက်ကွဲမှုတွေဇက်တိုက်ဖြစ်ပွားခဲ့တဲ့ဟာသူတို့လက်ချက်ပါလို့ IS စစ်သွေးကြောအဖွဲ့ကကြေညာလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုရဲကောင်ရင
်ဟုတ်ကဲ့ပါသတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့အကြီးအတွက်တန်းနဲ့ချီတဲ့မြန်မာတွေရောက်ရှိနေတဲ့ထိုင်းနိုင်ငံမှာကြိုတင်မဲ့ပေးမှုအခြေအနေဘယ်လိုများရှိပါလဲ
မြန်မာတို့မြို့နယ်မှာဆိုလို့ရှိရင်အိမ်တိုင်းစီလို့လိုပဲလူတွေကထိုင်းအောင်လာကြဒါမဲ့ဟိုနေ့ကအဲ့ဒီ list
โอเคအခုလိုပြောကြားချက်တွေကိုမကြားခင်မှာအပြည့်စုံနားဆင်ရပါမယ်။ဒီအကြောင်းတွေအပါဝင်ဥအောင်ခင်ရဲ့မြမရေးသုံးသက်ချက် American Indian နဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုအခုမနက်မှာပြန်လည်နားဆင်ရဖို့ရှိပါတယ်ခင်ဗျာ။ဒါတွေကိုအလှည့်ပေးခင်အခုအယုံဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်နန္နာချန်းတို့ကအကြီးညာပေးပါမယ်ခင်ဗျာ
။ Israel နဲ့ Palestine တွေကြားအကြမ်းဖက်မှုတွေနဲ့မတိမငြိမ်ပိုးပြီးဖြစ်လာနေတာနဲ့ပတ်သက်ပြီးအရှေ့လေပိုင်းဒေသတာဝန်ခံအရာရှိတွေနဲ့တွေ့ဆုံမှုတွေကိုဇက်တိုက်ပြုလုပ်နေတဲ့ American နိုင်ငံခြားရေးဝန်ကြီး John Kerry ကဒီဆွေးနွေးပွဲတွေကနေအမတန်ခက်ခဲတဲ့ကာလကိုပြောင်းလဲပစ်ချင်တဲ့ဆန္ဒတွေရှိနေတာတွေ့ရပါတယ်လို့ပြောရင်သူ့ရဲ့ဆွေးနွေးပွဲတွေကိုအဆုံးသတ်လိုက်ပြီးဖြစ်ပါတယ်။ Israel နဲ့ Jordan တို့ဟာအကြမ်းဖက်မှုတွေလျှော့ချရေးအတွက်လှုပ်ဆောင်တဲ့အသေးစိတ်ခြေလှမ်းတွေနဲ့ပတ်သက်ပြီးသဘောတူညီမှုတွေရခဲ့တယ်လို့ဝန်ကြီး Kerry ကစနေနေ့မှာပြောတာပါ။ဒီလှုပ်ဆောင်ချက်တွေထဲမှာဂျူးတွေကတမ်ပယ်မောင်းလို့ခေါ်ပြီးမွတ်စလင်တွေက Haram and Sharif လို့ခေါ်တဲ့ Jerusalem ကဘာသာရေးထွက်မြတ်ထားရနေရာကိုဗီဒီယိုနဲ့စောင့်ကြည့်ဖို့ပါပါဝင်နာမှုဒါဟာနှစ်ဖက်ထင်သာမြင်သာရှိနေမဲ့လှုပ်ဆောင်မှုလို့လည်းပြောပါတယ်။ Sorry အရာရှိတွေနဲ့တွေ့ဆုံမှုအတွက် Riyadh ကိုမတော်ခင် MM မှာ Jordan နိုင်ငံခြားရေးဝန်ကြီး Nasser Judish နဲ့တွေ့ဆုံပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာအခုလိုပြောလိုက်တာပါ။ဂျော်ဒန်နိုင်ငံခြားရေးဝန်ကြီးကလည်းအရှေ့လေပိုင်းပြဿနာဟာရှုပ်ထွေးပေမဲ့ကာယကံရှင်တွေအားလုံးပါဝင်လှုပ်ဆောင်မယ်ဆိုရင်ရှင်းမရအောင်ခက်ခဲတဲ့အနေအထားကိုတောင်မှကျော်လွှားနိုင်မှာဖြစ်ကြောင်းပြောပါတယ်။စနေနေ့မှာအနောက်ဖက်ကဒေသကအစ္စရေးနဲ့ပါလက်စတိုင်းထိန်းချုပ်နယ်မြေနှစ်ခုကြားနယ်ကြားကိန်းမှာရဲကိုဓားနဲ့ထုတ်ဖို့ကြိုးစားတဲ့ပါလက်စတိုင်းသားတူကိုအစ္စရေးရဲတွေကတိုက်တက်မှုဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တည်းဖြစ်ပွားတဲ့အကြမ်းဖက်မှုတွေကနေအစ္စရေး10ဦးနဲ့ပါလက်စတိုင်းသား50လောက်တိုက်ဆုံခဲ့ကြတာဖြစ်ပါတယ်။
ဆီးရီးယားကရွေးကောက်ပွဲတွေကိုထောက်ခံကြောင်းနဲ့အနောက်နိုင်ငံတွေကကြောတောနောက်ခံပေးထားတဲ့လွတ်လပ်သောဆီးရီးယားတက်မရောလို့ခေါ်တဲ့သဘုံတွေကိုကူညီဖို့ဆင်သင့်ရှိနေတဲ့ကြောင့်ရုရှားကပြောဆိုလိုက်ပါတယ်။ဆီးရီးယားအနေနဲ့လွတ်တော်နဲ့တမရရွေးကောက်ပွဲတွေကျင်းပနိုင်ဖို့အတွက်ပြင်ဆင်စေလိုကြောင်းနဲ့လိုအပ်ရင်လုပ်ငန်းတွေအကောင့်ထက်ဖော်နိုင်အောင်ပြက်ပြက်သားသားဆောင်ရွက်မဲ့သဘောထားမျိုးကိုလည်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ကပြောဆိုခဲ့ပါတယ်။နိုင်ငံရေးအဖြေရနိုင်ဖို့ဆီးရီးယားအစိုးရကိုတိုးမြှင့်ဖိအားပေးနေတဲ့ကြောင်းရုရှားနိုင်ငံသားရေးရေဝင်ကြီးကအစိုးရပိုင်ရုံမြင့်တန်ကြမှာစနေနေ့ကပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းအကြီးအကျယ်ထိခိုက်သေးချေမှုတွေနဲ့အိုးအိမ်ဆွန့်ခွာသူတွေအများအပြားရှိနေပြီဖြစ်တဲ့ဆီးရီးယားကနှစ်အတန်ကြာနေပြီဖြစ်တဲ့ပြည်ရင်းစစ်ကနေဘလို့အတွင်ကူးပြောင်းနိုင်မလဲဆိုတာကိုတော့တိတိကျကျမပြောခဲ့ပါဘူး။ဆီးရီးယားလူထုအတွက်ပြင်ပကဘာမှဆုံးဖြတ်ပေးလို့မရနိုင်တဲ့အကြောင်းဘာသာရေးလူမျိုးရေးနဲ့နိုင်ငံရေးအုပ်စုတွေအားလုံးရဲ့အကျိုးစီးပွားတွေကိုအကာအကွယ်ပေးနိုင်မဲ့အစီအစဉ်တစ်ခုပေါ်ပေါက်လာအောင်သာတွန်းအားပေးရမှာဖြစ်တယ်လို့ရုရှားဝန်ကြီးကပြောဆိုခဲ့ပါတယ်။အရင်ကရုရှားအစိုးရရဲ့ရေဘူးရထုတ်ပြန်ပြောဆိုချက်တွေနဲ့ရှင်းကြည့်မယ်ဆိုရင်တော့အခုနောက်ဆုံးနိုင်ငံခြားရေးဝန်ကြီးရဲ့ပြောဆိုချက်ဟာစစ်တမ်းတင့်နေတဲ့ဆီးရီးယားမှာနိုင်ငံရေးအပြောင်းလဲတွေဖြစ်ပေါ်လာဖို့ရုရှားအစိုးရကတိတိကျကျပြောဆိုလာပုံရပါတယ်။ဆီးရီးယားဆိုင်ရာအမေရိကန်ရဲ့မူဝါဒတွေအပေါ်မှာလည်းရုရှားနိုင်ငံခြားရေးဝန်ကြီးကဝေဖန်သွားခဲ့ပါတယ်။
နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကမီတူဂူရီမြို့နားမှာအမျိုးသမီး၄ဦးကအသေးခံဘုံးကိုဖောက်ခွဲခဲ့ကြပါတယ်။လုံခြုံရေးအဆောင်တွေကသူတို့ကိုအစ်စ်ဆေးခံဖို့ပြောပြီးစစ်ဆေးဖို့အတွက်ကြိုးစားခဲ့တဲ့နောက်အခုလိုအသေးခံဘုံးကိုဖောက်ခွဲပစ်လိုက်တာလို့အာဏာပိုင်တွေကပြောပါတယ်။ဘုံးပောက်ကွဲမှုကြောင့်သူတို့၄ဦးနဲ့အတူနောက်တဦးလည်းတေဆုံးခဲ့ရတယ်လို့ဒဏ်ရာရသူကတော့၁၀ဦးလောက်ရှိပါတယ်။ ဒါဟာဒီဒေသမှာတိုက်ခိုက်မှုတွေဇက်တိုက်လုပ်နေတဲ့အစွန်းရောက်ဘိုကိုဟာရမ်စစ်သွေးကြွအဖွဲ့နောက်ဆုံးတိုက်ခိုက်မှုပါဘိုကိုဟာရမ်အဖွဲ့ရဲ့အသေးခံဘုံခွဲသမားတွေဟာတောက်ကြံတွေကလည်းနိုင်ဂျီးရီးယားအရှေ့မြောက်ပိုင်းကအကြီးဆုံးမြို့ဖြစ်တဲ့မေတူဂူရီကဘလီဝတ်ကျောင်းမှာရောတောင်ဘက်ကီလို400กว่าယိုလာကဘလီဝတ်ကျောင်းမှာပါတိုက်ခိုက်ခဲ့တာမို့လူပေါင်း40ဦးသေဆုံးသွားပါတယ်ဘုံခွဲတိုက်ခိုက်သူတွေကိုနိုင်ဂျီးရီးယားစစ်တပ်နဲ့ဘိုကိုဟာရမ်တို့ကိုတားဆီးဖို့ကြိုးစားတဲ့အရက်သားအဖွဲ့တို့ပူးတွဲဖွဲ့စည်းထားတဲ့အဖွဲ့ကအဖွဲ့ဝင်တွေကကြားဖြတ်ပြီးတားဆီးခဲ့တယ်လို့နိုင်ဂျီးရီးယားအစိုးရအရေးပေါ်စီမံခန့်ခွဲအေဂျင်စီပြောခွင့်ရကပြောပါတယ်အစိုးရထုတ်ပြန်တဲ့ကြေညာချက်မှာဒီဖြစ်ဟာမေတူဂူရီမြို့ကဒါလာအာဂျာရက်ကထဲကအမျိုးသမီးတွေဝင်ရောက်ဖို့ကြိုးစားရင်းဖြစ်ပွားခဲ့တာလို့ဆိုပါတယ်ဘိုကိုဟာရမ်ဂျီရက်အဖွဲ့သားတွေကိုနှိမ်နှင်းမှုဇက်တိုက်အောင်မြင်နေတယ်လို့နိုင်ဂျီးရီးယားစစ်တပ်ကကြေညာပေးမဲ့ဒီဘက်တိုက်ခိုက်မှုကြောင့်တေဆုံးသူကယာနဲ့ချီရှိနေပါပြီ
ဒုတိယကမ္ဘာစစ်နောက်ပိုင်းဆိုးဝါးဆုံးကြုံနေရတဲ့ဒုက္ခသည်ပြဿနာကိုအရေးပေါ်ဆွေးနွေးကြဖို့ဥရောပခေါင်းဆောင်တွေပြင်ဆင်နေကြမှာပဲမြောက်ပိုင်းက EU ဖွဲ့ဝင်နိုင်ငံတွေအနေနဲ့ရွှေပြောင်းဝင်ရောက်လာသူတွေကိုလက်ခံနေတာတွေရပ်ဆိုင်မယ်ဆိုရင်ဘူလ်ဂေးရီးယား၊ရိုမေးနီးယားနဲ့ဆာဗီးယားနိုင်ငံတွေကသူတို့ရဲ့နယ်စပ်တွေကိုပိတ်ပစ်မယ်လို့စနေနေ့ကချိန်ချောက်ခဲ့ပါတယ်ပြဿနာကိုဥရောပတစ်ခုလုံးအနေနဲ့ကြဲကြဲပြန့်ပြန့်ဖြေရှင်းတာမျိုးသုံးနိုင်ငံစလုံးကလိုလားပေမဲ့ထောင်ပေါင်းချီရောက်လာနေသူတွေကိုဂျားကနေကြားခံပေးထားဖို့အတွက်တော့ပြင်ဆင်မထားဘူးလို့ဘူဂေးရီးယားဝန်ကြီးချုပ်ဝိုက်ကိုဘော်ရစ်ဆော့ဖ်ကပြောဆိုခဲ့ပါတယ်ဒီနှစ်ထဲမှာပဲဥရောပကိုလူပေါင်း 6,900 အထိဝင်ရောက်လာတဲ့ပြဿနာနဲ့ပတ်သက်လို့နိုင်ငံတွေကြားပူးပေါင်းဖြေရှင်းကြဖို့တောင်းဆိုခဲ့တဲ့ဥရောပကော်မရှင်နာမင်းကြီးယန်ကလော့ဂျန်ကာရဲ့တိုက်တွန်းချက်နဲ့ဆွေးနွေးပွဲတွေမဆခင်မှာပဲဘူဂေးရီးယားမြို့တော်ဆိုဖီယာမှာတွေ့ဆုံခဲ့ကြတာဖြစ်ပါတယ်ဒီပြဿနာကြောင့်ဥရောပရဲ့နယ်စည်းမချခရီးသွားလွှာခွင့်ရှိတဲ့ရှန်ဂန်စနစ်ကိုချိမ့်ချောက်လာနေတဲ့အချိန်မှာပဲဒီလိုလုံးရင်းနဲ့ဝင်ရောက်လာနေတဲ့အတွက်လဲဟန်ဂေရီနိုင်ငံကဆာဗီးယားခရိုအေးရှားနိုင်ငံတွေနဲ့နယ်စပ်တွေကိုအစောတလင်ပိတ်လိုက်ချိန်မှာပဲဆလိုဗေးနီးယားကလည်းအလားတူလှုပ်ဆောင်မယ်လို့ပြောဆိုခဲ့ပါတယ်ဥရောပတစ်ခုလုံးအနေနဲ့ဘုံရက်တီချက်နဲ့ဖြည့်ရှင်းတာကအကောင်းဆုံးဖြစ်မယ်လို့သုံးနိုင်ငံစလုံးကပြောဆိုထားပေမဲ့တခြားနိုင်ငံတွေကလည်းဟန်ဂေရီလိုလှုပ်လာမယ်ဆိုရင်တော့သူတို့လည်းလှုပ်ရလိမ့်မယ်လို့လည်းဘူဂေးရီးယားဝန်ကြီးချုပ်ကပြောဆိုသွားခဲ့ပါတယ
်။ UAV ရေကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 7509တို့ကနေထုံလွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ကင်းတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာစနေနေ့ကဘုံပောက်ကွဲမှုတွေဇက်တိုက်ဖြစ်ပွားခဲ့တာဟာသူတို့လက်ချက်လို့ IS စစ်သွေးကြွအဖွဲ့ကကြေညာခဲ့ပါတယ်။ဒီဘုံပောက်ကွဲမှုတွေကနေဆယ်ကျော်သက်လူငယ်တူတေဆုံးခဲ့ပြီးမြို့တော်ဒက်ကာမှာထောင်းနဲ့ချီတဲ့ရှီယာမွတ်စလင်တွေကျင်းပနေတဲ့ဘာသာရေးပွဲတော်ကိုလည်းအနှောက်အယှက်ဖြစ်စေခဲ့ပါတယ်။ရှီယာမွတ်စလင်တွေနှစ်ဆင်ကျင်းပတဲ့ဘာသာရေးပွဲတော်တစ်ခုဖြစ်တဲ့အရှူရာယင်ထုပွဲတော်ကျင်းပနေတဲ့လူစုဝေးနေချိန်မှာအခုလိုတိုက်ခိုက်ခံရတာဖြစ်ပြီးဒဏ်ရာရသူကလည်းဒါဇင်နဲ့ချီရှိနေတာပါ။ IS စစ်သွေးကြွအဖွဲ့ကဒီပွဲတော်ဟာသူတို့ရဲ့အဆိုဖျားအများပြောက်ကိုကိုးကွယ်ပူဆော်တဲ့ပွဲဖြစ်တာကြောင့်ရှုံချပစ်တင်လိုက်ပြီးဘင်္ဂလားဒေ့ရှ်မှာရှိတဲ့သူတို့ရဲ့တပ်သားတွေကဘုံဖောက်ခွဲခဲ့တာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့တယ်လို့ American ခြေဆိုင်အကြမ်းဖက်စောင့်ကြည့်အဖွဲ့ SIDE ကသတင်းထုတ်ပြန်ပါတယ်။မဂူဘီယန်တို့ရဲ့မြို့ဟောင်းနေရာကပင်မဗလီဒီရှိရာဟိုဆန်နီဒေလင်မှာလူတွေထောင်နဲ့ချီးပြီးစုဝေးနေချိန်မှာပဲဘုံငယ်စား၃လုံးနဲ့တိခတ်တိုက်ခိုက်တာခံရတဲ့အတွက်အသက်14နှစ်အရွယ်ဆယ်ကျော်သက်အမျိုးသားလူငယ်တဦးတေဆုံးခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။ဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးတန်တရာရှိသူနှုတ်ကိုရဲတွေကဖမ်းဆီးမိခဲ့တယ်လို့မပေါက်ကွဲသေးတဲ့ဘုံနှလုံးကိုလည်းရှာဖွေတွေ့ရှိခဲ့ပါတယ်။
အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုဟာတနင်္လာနေ့ကျရင်သမ္မတဘရက်ခ်အိုဘားမားနဲ့အိမ်ပြူတော်မှာတွေ့ဆုံဖို့ရှိပြီးရင်းနှီးမြှုပ်နှံမှုကုန်သွယ်ရေးနဲ့အရှေ့တောင်အာရှရဲ့စီးပွားရေးမှာဒီဂျစ်တယ်နည်းပညာဖွံ့ဖြိုးမှုတွေကိုအာရုံစိုက်ဆွေးနွေးကြဖို့ရှိတယ်လို့အင်ဒိုနီးရှားအစိုးရကပြောဆိုလိုက်ပါတယ်။တွေ့ဆုံမှုတွင်ဆွေးနွေးမဲ့အကြောင်းအရာတွေကိုအိမ်ပြူတော်ဘက်ကထုတ်ဖော်မပြောဆိုပေမဲ့ဒေတာရင်းနေရာတော်တော်များများမှာလက်ရှိဖြစ်နေတဲ့အင်ဒိုနီးရှားနိုင်ငံရဲ့မီးခိုးမြူပြန့်နှံ့မှုပြဿနာအင်ဒိုနီးရှားရဲ့အခြေအတင်ဖြစ်စရာတည်ထောင်ပေးတဲ့မူဝါဒနဲ့အမျိုးသမီးအခွင့်အရေးတွေအပါအဝင်လူခွင့်ရေးဆိုင်ရာကိစ္စရပ်တွေပါဝင်နိုင်တယ်လို့သုံးသပ်သူတွေကပြောဆိုပါတယ်။တစ်ဖက်မှာလည်းအမေရိကန်လွှတ်တော်ခေါင်းဆောင်တွေနဲ့သမ္မတဝီဒိုဒိုတွေ့ဆုံဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ကျွန်းပေါင်း 18,000 လောက်ရှိတဲ့အင်ဒိုနီးရှားနိုင်ငံမှာဒီဂျစ်တယ်နည်းပညာဖွံ့ဖြိုးဖို့ကြိုးပမ်းနေတဲ့အင်ဒိုနီးရှားသမ္မတနဲ့အတူထိပ်တန်းနည်းပညာကျွမ်းကျင်သူတွေဟာ တည်င်းပတ်နှောင်းပိုင်းအမေရိကန်ပြည်ထောင်စုကဆီလီကွန်ဗယ်လူးကိုတွားရောက်လဲပတ်တဲ့အခါမှာ Microsoft, Google, Facebook နဲ့ Apple ကုမ္ပဏီတွေကအမှုဆောင်အရာရှိတွေနဲ့တွေ့ဆုံသွားဖို့လည်းရှိပါတယ်။ကမ္ဘာပံရဲ့ကိန်းကဏ္ဍတွေအရဆိုရင်တော့အင်ဒိုနီးရှားနိုင်ငံရဲ့လူဦးရေတန်း250ကျော်တဲ့ကစက်ခွန်ရာဂိုင်းနှုန်းနီးပါးဟာအင်တာနက်ကိုအသုံးပြုနိုင်ကြပါတယ်။
အိန္ဒိယလေတပ်မှ2018ခုနှစ်ကစပြီးအမျိုးသမီး၄ရဲတွေထားရှိတော်မှာဖြစ်ကြောင်းအိန္ဒိယကာကွယ်ရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။အိန္ဒိယအမျိုးသမီး၄ရဲတွေဟာအမျိုးသား၄ရဲတွေလိုပဲပစ္စည်းတင်လင်းတွင်နဲ့လေးလံတဲ့ပစ္စည်းတွေမှရရဟတ်ရင်တွေကိုမောင်းနှင်ရမှာဒန်းတူဆောင်ရွက်နိုင်တာမို့အခုလိုဆုံးဖြတ်ချက်ချခဲ့တာလို့ပြောပါတယ်။အမျိုးသမီး၄ရဲတွေကိုလာမယ့်နှစ်ကစပြီးလေ့ကျင့်သင်တန်းတွေပေးတော်မှာဖြစ်ပြီး2018ခုနှစ်မှာတိုက်လေရင်တွေကိုမောင်းနှင်နိုင်မယ်လို့ကြေညာထားပါတယ်။အိန္ဒိယလေတပ်မှာအခုလက်ရှိအမျိုးသမီးတွေတာဝန်ထမ်းဆောင်နေတဲ့နေရာက9နေရာရှိပါတယ်။စီမံခန့်ခွဲရေးထောက်ပို့မိုးလေဝသလေကြောင်းတော်လာရေးပညာရေးနဲ့လေကြောင်းအင်ဂျင်နီယာနဲ့အစိုးရကိုင်ဌာနတွေမှာတာဝန်ထမ်းဆောင်နေကြတာပ
ါ။ထိပ်တန်းရောက်မြန်မာနဲ့နိုင်ငံသတင်းတွေကိုဒေါခင်မျိုးတက်နဲ့မနနာချန်တို့ကကြီးညာပေးကြတာဖြစ်ပါတယ်။အခုဆက်လက်ပြီးသတင်းဆောင်မတွေကိုအလှည့်ပေးပါစေ။ထိုင်းနိုင်ငံမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားအရေးအတွက်ဟာနှစ်တန်းကျော်တည်ရှိနေပေမဲ့မြန်မာနိုင်ငံရဲ့လာမယ့်အထွေထွေရွေးကောက်ပွဲအတွက်ကြိုတင်မဲထည့်ခွင့်ရှိသူအရေးအတွက်ဟာ600နီးပါးသာရှိခဲ့ပြီးတော့ဒီထဲက400ကျော်လောက်သာမဲသွားထည့်နိုင်ခဲ့တယ်လို့သိရပါတယ်။ထိုင်းနိုင်ငံမှာကြိုတင်မဲပေးတဲ့ကိစ္စကလည်းအောက်တိုဘာလ18ရက်တရက်ထဲနဲ့အဆုံးသတ်သွားခဲ့ပါတယ်။မဲပေးခွင့်ဆုံးရှုံးလိုက်ရတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားအချို့ရဲ့ပြောကြားချက်တွေကိုနားဆင်ကြည့်ကြပါခင်ဗျာ။
ကိုရောပြန်ပေးဖို့ကြတော့ဒီကအလုံးစင်ရဲ့ညဉ့်ညမှုကိုခံရမယ်ပထမတစ်ချက်ပေါ့နော်ဒုတိယချက်အနေနဲ့မြန်မာပြည်ပြန်မဲ့ပုံချငွေတွေကကျွန်တော်တို့ဒီမှာလလုံးတွေအတွက်အခက်ခဲတွေအများကြီးရှိတယ်ပြန်ဖို့တော့မလွယ်ဘူးခင်ဗျာအခုကိုနိုင်ငံရဲ့ရွေးကောက်ပွဲအပြောင်းလဲမှာမြန်မာတရုံးမှာမဲပေးခွင့်ရှိတယ်လို့မသိလိုက်ရဘူးနောက်ပြီးတော့လည်းမပေးလိုက်ရဘူးအဲ့ဒီတော့ကိုမဲတမဲရဆုံးဆုံးသွားမှာပေါ့နော်ကျွန်တော်တို့နိုင်ငံရွေးကောက်ပွဲကျွန်တော်ပေါင်ခွင့်မရောက်ဆိုတော့ဝန်ထဲတော့အမှန်ပဲဟုတ်ကဲ့
သမနာလုံးမရွေးကောက်ပွဲကတော့သိတယ်တင်းတော့ကြားရပါတော့ရဲမဲထဲကျင်တယ်မဲထဲကျင်မှာတထဲရမှမသိလို့ဖြစ်နေတယ်။ဆန်ယုံကမဲထဲမဲ့ကိစ္စတော့ဘာမှမသိဘူးသိတယ်သိတော့ပိတ်လိုက်ပြီလို့ပြောတယ်ပဲပိတ်လိုက်ပြီပြောတော့ဘလူမလုံးလို့မတတ်တော့ဘူးဘဒူမလည်းလာမပြောဘူးဘဒူမလည်းဘာဒူမှဘာမှမသိရဘူးအဲစင်ကာပူမှာမဲခွင့်တဲ့ကိစ္စမှာတည်တည်တယ်ဒီသမ်းမှုမှာမဲခွင့်တဲ့ကိစ္စမှာဘာမှမကြည့်ရဘူးသိတယ်ဗျသူသိတယ်ဘယ်လိုလုပ်မှာဒီလူနှစ်သန်းကျော်မှာ600ပဲသိတဲ့မဲကိစ္စကျန်တဲ့မဲလေးပြောက်ကုန်တယ်အဲ့ဒါလည်းကျွန်တော်လည်းပြောမတတ်ဘူးဗျအဲ့ကိစ္စတော့ခါတော့ရေတုံးမှာတော့ခါကြိုက်ရောခါတော့ဗော
တက်တက်လုံးမှာမတက်ခဲ့ဘူးကျွန်တော်တက်လာတော့အသက်14နှစ်သားယောဂဘွယ်နဲ့ကျွန်တော်တခါမှမတက်ခဲ့ဘူးအခုတပီတခါတော့ဝမ်းသာတော့ကြက်ထက်ချင်တယ်လေအဲ့ဒါကိုဝမ်းနေတော့ဝမ်းနေတော့အဲ့ဒါထက်ချင်တယ်တော့ဟိုဒါပြန်ဖို့လဲခွင့်မလဲသိမစီဆိုတော့အဲ့ဒါဘာကြတော့ခုမှလဲပတ်စပော်လဲအဆင်မပြေတော့ဆိုတော့ပြန်လာတော့
ဆိုင်းတော်တော့မစီရ
ပါလားကိုပါလားဆိုင်းတော်
မပါဘူးဒီမှာချန်ပီယံ
တာဘူးနော်လာတင်တာတော့သူပ
ဲကျတော့လာတင်တော့ကျွန်တော်တို့တူလာမှတ်ပုံနေ
မဲ့လာတယ်တမန်တော့တော့ပါတယ်အကုန်သူပဲပြင်ပြီးလိုက်တယ်ဒါကျွန်တော်ဘာလို့မပါလ
ဲအဲကော်မတီကပို့တာမပါဘူးသူပါတယ်ကျွန်တော်ဘာလို့ကော်မတီကပို့မှကျွန်တော်ပြင်လို့တို့ရ
ဒီဘက်ကအားနည်းချက်တွေရှိနေတယ်ကွာ
အဲ့ဒါကမပြောတန်ရုံးကဘာမှလူလူကအားနည်းချက်ဆိုတန်ရုံ
းတိုင်းရင်းသားအခုကမြန်မာပြည်ရကိစ္စကျွန်တော်တို့တိုင်းရင်းသားလေ
ဒီ passport မှတ်ဖို့ရှိရတဲ့နဲ့ကျွန်တော်မဲပေးခွင့်မရှိဘူးဆိုကျွန်တော်ဘာလို့လုပ်ရမလဲ
အာတို့တာဝန်မကျေဘူးလို့ပဲပြောရမှာပေါ့တို့လောက်ရမယ်အလုပ်တို့တည်ချင်လောက်ရခါကျတော့ကိုမဲပေးရမယ်အခွင့်အရေးဆုံးရှုံးသွားတာပေါ့ပြီးရခါကျတော့လည်းဝဲရတော့သိပ်ပြီးတော့ပဲဖြစ်တဲ့ပွဲတော့ဖြစ်နိုင်ဘယ်ဖြစ်လို့လဲဆိုတော့ဒီလောက်မဲအရေးအတွက်ထိုင်းမှာရှိတဲ့လူတွေပေါ့နော်သူရနည်းနည်းပတ်စနဲ့နည်းနည်းလေးပဲမဲထည့်ခွင့်ရှိတယ်မဲထည့်ကြတယ်ဆိုတော့အဲ့မှာအများကြီးပဲဆုံးရှုံးသွားပြီးမဲတွေကညီမတို့မြို့နယ်မှာဆိုလို့ရှိရင်အိမ်တိုင်းစီလို့လို့ပဲလူတွေကထိုင်းကိုလာကြတယ်ဒါမဲ့ဟိုနေ့ကအဲ့ဒီ list ကိုကြည့်တဲ့ခါကျတော့ညီမတို့မြို့နယ်တစ်ခုလုံးမှာဆိုလို့ရှိရင်နှစ်ယောက်ပဲတွေ့တယ်မဲထည့်ဖို့နာမည်စင်ပါ
ဒါကတော့မဲပေးခွင့်ဆုံးရှုံးလိုက်ရတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားအချို့ရဲ့ရင်ဖွင့်ပြောကြားသံနဲ့ဖြစ်ပါတယ်။ဆက်လက်ပြီးတော့မြန်မာနိုင်ငံရဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတရော်ထားတဲ့ဓာတ်ပုံကို Facebook အင်တာနက်ကွန်ရက်မှာဖြန့်ခဲ့တယ်ဆိုတဲ့စစ်ဆွဲချက်နဲ့ဖမ်းဆီးခံထားရတဲ့ Patrick ခွန်ကြားလီကိုအော်တိုဘာလ28ရက်နေ့မှာစတင်ရုံးထုတ်တော်မှာဖြစ်ပါတယ်။ရင်ကျက်ရောဂါရှိတဲ့ခွန်ကြားလီရဲ့ကျန်းမာရေးအခြေအနေမကောင်းလာဘူးလို့စနေနေ့ကထောင်ဝင်စာသွားတွေ့ခဲ့တဲ့သူ့ဇနီးဖြစ်သူ Matt Mezabel ဖြူက VOE မြန်မာကပိုင်းကမတ်ရှားပိုင်ကိုအခုလိုပြောပြခဲ့ပါတယ်။
အာမဲမှာတော့သူကတော့ဒီလိုအထာမကြသေးတဲ့အချုပ်သားတွေပေါ့နော်ကိုထားတဲ့ပုံပြန်ခန်းမှာထားပါတယ်အဲ့တော့အခန်းကကျင်းပြီးတော့မိက130နဲ့400လောက်ရှိတဲ့အခါကျတော့သူကဟိုခြေထောက်ဆန့်ဖို့နေရာတော့မရှိဘူးအဲ့တော့သူကငွေရောက်လည်းမသက်မောခါရှိတဲ့အခါကျတော့အဲ့လိုတကယ်တော့ဟိုတန်းနံလို့မျိုးချင်းပြီးအနံ့လို့မျိုးပြီးတော့ကတကယ်မကျေဘူးပေါ့နော်အဲ့တော့ဒီကအရမ်းများပြီးတော့ရာသီဥတုကလည်းတအားပူနေခါကြတော့ဆက်ရှူကဟိုခက်တယ်။ဒီကောင်တို့ပြီးခဲ့တဲ့ရက်ကဆရာဝန်ကြီးကနေဖေးတောင်တောင်းတော့ရတယ်။ချွေးထွက်လည်းများပေါ့။ဆက်ရှူလို့မရအဲ့လိုမျိုးနဲ့ပြန်ပြပြန်ထနေတယ်ဆိုပြီးအဲ့လိုတော့ပြောပါတယ်ဆရာမြတ်ကသာပြောပါလိမ့်
။ကိုဖက်ထရက်ခွန်ကြလေးနဲ့တွေ့တဲ့အချိန်မှာရောသူ့အနေနဲ့သူ့ကိုဖမ်းဆီးတဲ့အမှုကိစ္စနဲ့ပတ်သက်ပြီးတော့သူကဘာပြောသေးလဲရှင်။
ပါသူမပြားသဖြင့်ခံရတာဖြစ်တယ်ပေါ့ဒီမှာကိုတွေ့တဲ့အခါလဲအဲ့ဒါပဲဆက်ခါတမင်းလေးပြောနေတာပေါ့နော်သတင်းမီဒီယာတွေကလည်းပြောပါပေါ့ဒီ comment တွေကြီးဝင်ရတာပါသူအဲ့ post ကို tag နဲ့ tag share နဲ့ share ပေါ့နော်ဆိုတော့သူ Facebook account hack ခံရတာကလည်းဖြစ်တယ်ပေါ့
သူရဲ့အမှုနဲ့ပတ်သက်ပြီးတော့ရုံချိန်ကဘယ်တော့ပြန်ပြီးတော့လှုပ်ဖို့ရှိလဲပြီးတော့အခုသူရဲ့ဖန်ဆီးထားတဲ့အမှုအခြေအနေပေါ့နော်ဘယ်အဆင့်ထိဆောင်ရွက်မှုတွေရှိနေပြီလဲရှင်
တချို့ရောက်ပြီးတော့ဆိုရင်28ရက်နေ့ဒီလာမယ့်အင်္ဂါနေ့နဲ့9နာရီလောက်မှာရင်းထုတ်ပါမယ်။ဆိုင်တရားရုံးမှာပါဆက်။အဲ့တော့လောလောဆယ်တော့ကျွန်တော်တို့ကဒီရင်းချင်းစတိုင်းနဲ့ကဘာမှသုံးလို့မရဘူးဆိုတော့ကျွန်တော်တို့လည်းအခုရှိနေတော့နှားချပါရဲ့ပေါ့နော်။သူ့ရဲ့ရင်းချင်းအရောက်တော့မှရှိနေကြဒီလိုပါဝါယူပြီးတော့မှနောက်ပိုင်းနေကြရင်ရှိနေလဲတော့ဒီနဲ့ထောင်ထဲမှာပြေးနေရမယ်လို့တော့မျှော်လင့်ပါရဲ့ပေါ့။လောလောဆယ်တော့ကျွန်တော်တို့ဒီမြန်မာမီဒီယာအာလောရမတ်တော့ကကြာဦးသိန်းတန်းဦးနဲ့ကြာခွန်မြင့်တန်းပေါ့နော်အဲသူတို့ညောက်ပုံကျမအထားပါလေရှင့်ရေဟုတ်ကဲ့
ဒီ Facebook လူမှုကွန်ရဲ့ post တွေဖြန့်ဝေမှုကြောင့်ဆိုပြီးတော့အဲ့လိုမျိုးတရားစွဲဖန်ဆီးခံရတဲ့အပေါ်မှာရောဒီမမေစပယ်ဖြူတို့လူမျိုးလူခွင့်ရေလှှရှားသူတယောက်အနေနဲ့ဘယ်လိုမျိုးဟိုပြောချင်ပါလဲရှင
် Facebook ဆိုတာကတော့ပြည်မနိုင်ငံမှာလက်ရှိပေါ့နော်လူတော်များသော social media တစ်ခုပါပဲဒီလိုမျိုးဖွင့်လင်းလွတ်လပ်တဲ့လူအဖွဲ့အစည်းမှာ democracy စနစ်ထောက်ထားတဲ့နေရာမှာ social media လည်းနေတဲ့ပေါ့နော်ကိုယ့်ရဲ့အမည်သဘောထားတွေကိုလွတ်လပ်လပ်ကျောက်ပြည်မှာချင်းရည်ရာတွေကတော့ကျွန်တော်တို့တာဟာမဖြစ်နိုင်နဲ့ခံရမယ်ရည်ရွယ်မှုတစ်ခုဖြစ်တယ်လို့တော့ကျွန်မခံထားပါတယ်။အဲဒီဒီဇိုင်းဆိုင်ရာဖြီးပါတော့ကားတဲ့စာသားတွေရုပ်ပုံတွေနဲ့ဒီ public figure တွေကိုတိုက်ခိုက်တာမျိုးတွေလည်း online ပုံမှာတင်မကောက်ဘူး။ပြင်ပမှာလည်းရှိနေရပဲပေါ့နော်။အဲတော့ဒါဟာဥပဒေနဲ့မညွတ်ဘူး။အရေးကြီးတယ်ဆိုရင်နှမတတပေါ့။အရေးကြီးတယ်လို့ကျွန်မကအဲ့လိုယူဆပါတယ်။ဘာလို့လဲဆိုတော့ဥပဒေဆိုတာတော်သားရင်တော့လည်းမခွဲခြားရဘူးလေ။ဒီလိုအပြုအမူတွေကိုဒီမှာကဥပဒေအရအရေးယူနေဆိုရင်တော့ဒီအပြုအမူဆောင်ရွက်နေတဲ့သူတွေအားလုံးကိုပေါ်ထုတ်အရေးယူဖို့ကြိုးပါလိမ့်မယ်လို့
ဟုတ်ကဲ့ပါဒါကတော့ Matt Mezabel ဖြူကို VOE မြန်မာပိုင်းကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်အခုဆက်လက်ပြီးဦးအောင်ခင်မြန်မာရေးသုံးသက်ချက်ကိုအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ဒီနိုင်ငံလုံးပြတ်ကတ်တက်ခိုက်မှုရစဲဖို့ရွေကျဲစေစားဆွေးနွေးပွဲဟာတစိမ့်ဒေသမှာလာအပြစ်ကရစဲနိုင်တာတွေ့ရပါတယ်လက်နက်ကိုင်ဖွဲ့20ကျော်မှာ10ဖွဲ့သားသဘောတူချက်ရယူနိုင်တာမှုတိုက်ပြည်တစိမ့်ဒေသမှာသာခေတ္တခဏငင်းချမ်းသွားနိုင်ပါတယ်ဒါပေမဲ့အခါအလားကြောင့်တနိုင်ငံလုံးအပြစ်ကရစဲနိုင်တဲ့ပုံစံမျိုးဖြစ်နေပါတယ်ကရင်အဖွဲ့3ဖွဲ့ချင်းအမျိုးသားတပ်ဦးပို့လွတ်မြောက်ရေးအဖွဲ့ရခိုင်လွတ်မြောက်ရေးပါတီ RCSS ရှမ်းပြည်ပြည်နယ်ထူထောင်ရေးပါတီနဲ့ ABSDF ကျောင်းသားဒီမိုကရက်တစ်တူကလက်ဖက်ရေးထိုးကြပါတယ်စေအစိုးရနဲ့အပြစ်အခက်ရစဲဖို့သဘောတူခဲ့တဲ့ KIO ကချင်အဖွဲ့ကိုကအဖွဲ့ဝါအဖွဲ့ SSPP ရှမ်းပြည်မြောက်ပိုင်းအဖွဲ့ပလောင်တပ်ဖွဲ့မွန်တပ်ဖွဲ့ KNPP KNU တပ်ဖွဲ့နဲ့ရခိုင်တပ်ဖွဲ့စတာတွေကတော့ဦးသိန်းစိန်အစိုးရနဲ့အပြစ်ရစာချုပ်ကိုလက်မမထိုးကြပါဘူးလက်မထိုးတဲ့တပ်ဖွဲ့တွေဟာစေအစိုးရခင်မှာအပြစ်အခက်ရစဲရေးမလုပ်နိုင်ခဲ့တဲ့အဖွဲ့တွေဖြစ်ပါတယ်လက်မမထိုးတဲ့ KIA ကချင်တပ်ဖွဲ့ပလောင်တပ်ဖွဲ့ကိုကန်တပ်ဖွဲ့ရမ်းပြည်မြောက်ပိုင်းတပ်ဖွဲ့နဲ့ရခိုင်စစ်တပ်ဟာ ဆိုရတနဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်
။ဘူဂျိုမူဂျီတန်းရွှေလက်ထက်ကခိတခဏအပြစ်ခတ်ရစေခဲ့တဲ့လက်နက်ကင်တပ်ဖွဲ့တွေဟာဦးသိန်းစိန်လက်ထက်မှာအစိုးရတပ်နဲ့တိုက်ပွဲပြန်ဖြစ်ပြီးစစ်အစိုးရနဲ့တိုက်ပွဲဖြစ်ခဲ့သူတွေကတော့ဦးသိန်းစိန်အစိုးရနဲ့အပြစ်ခတ်ရစဲနိုင်တဲ့သဘောဖြစ်ပါတယ်။အခုလိုတပ်ဖွဲ့ရှစ်ဖွဲ့ကလက်မှတ်ထိုးလိုက်တာဟာဒိုင်ယနာအုပ်ချုပ်တပ်ဖွဲ့ဖြစ်လာတဲ့ UNFC ညီညွတ်သောဒိုင်ယနာလူမျိုးများဖက်ဒရယ်ကောင်စီကိုဖျက်ပြားစေတယ်လို့ယူဆကြပါတယ်။အရင်ကလည်းကရင်ကချင်မွန်ကရင်နီပအိုးပလောင်လာဟုနဲ့ရခိုင်ပါဝင်တဲ့အဖွဲ့ရှစ်ဖွဲ့ဟာမာဒတခေါ်အမျိုးသားဒီမိုကရေစီတပ်ပေါင်းစုကိုဖွဲ့စည်းပြီးထိုင်းအာဏာပိုင်တွေရဲ့အကူအညီကိုရခဲ့မှုပါတယ်ဒီတော့တွင်ကရင်အဖွဲ့ဟာ KNU DKBA နဲ့ကရင်ငြိမ်းချမ်းရေးကောင်စီဆိုပြီးအဖွဲ့သုံးဖွဲ့ကွဲသွားပါတယ
်ဦးသိန်းစိန်အစိုးရရဲ့ပြစ်ကတ်တိုက်ခိုက်မှုရစရေးစာချုပ်ဟာအရင်ကရှိခဲ့ဘူးတဲ့အပြစ်ကရစရေးသဘောတူချက်တွေနဲ့ကွာခြားပါတယ်စီအစိုးရလက်ထက်ကအပြစ်ကရစရေးကိုထောက်လှမ်းရေးကစီစဉ်တဲ့အတွက်နားလည်မှုနဲ့လုပ်ကြတာများပါတယ်လက်ရှိသဘောတူချက်ဟာအခန်း9ခန်းစာပိုက်33ပိုက်ပါဝင်ပြီး12မျက်နှာရှိတဲ့စာချုပ်ဖြစ်ပါတယ်နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့သဘောတူကြပါတယ်လက်မှတ်မထိုးသေးတဲ့အဖွဲ့တွေနောက်အခါမှာပါဝင်လာနိုင်အောင်လုပ်ထားတာလို့ဆိုပါတယ်အပြစ်ကရစေးရေးကိုလက်တွေ့အကောင့်ထဲပေါ်ရမှာလိုက်နာရမယ့်စစ်မှုကိစ္စတွေကိုဖော်ပြပါတယ်။သဘောတူတဲ့အတိုင်းတည်ရစွာလိုက်နာဖို့ပူးတွဲစောင့်ကြည့်ရေးကော်မတီကိုဖွဲ့စည်းရမယ်လို့လည်းဖော်ပြထားပါတယ်
။အပြစ်အစာချုပ်လက်မှတ်ထိုးပြီးတာနဲ့14ရက်တွင်အစိုးရတပ်နဲ့ဒိုင်းသားလက်နက်ကိုင်အဖွဲ့တွေတွေ့ဆုံပြီးလက်တွေ့အကောင့်ထဲပေါ်နိုင်အောင်စီစဉ်ရမယ်လို့အခန်းသုံးမှာဖော်ပြပါတယ်။အပြစ်ခတ်ရစဲထားတဲ့နေရာတွေမှာစစ်အင်အားထပ်မဖြစ်ဖို့စစ်စခန်းမတီဆောက်ဖို့လုံုံရေးအန်ဒရယ်ဖြစ်စီတယ်လို့ယူဆတဲ့ကိစ္စတွေမှာနှစ်ဖက်ဆွေးနွေးညှိနှိုင်းဖို့သဘောတူထားပါတယ်စစ်အစိုးရခေတ်ကတော့ပြစ်ခတ်မှုရက်စဲထားချိန်မှာအစိုးရစစ်အင်အားနှစ်ဆတိုးပွားလာတယ်လို့ကချင်နဲ့ဝါတပ်ဖွဲ့တွေလည်းစစ်အင်အားတိုးပွားလာပါတယ်စစ်အစိုးရကျင်းပတဲ့အမျိုးသားညီလာခံကလည်းအပြစ်ရငြိမ်းချမ်းရေးအဖွဲ့တွေတက်ပါတယ်ဒါပေမဲ့ပြောရေးဆိုခွင့်မရှိပါဘူးဒါကြောင့်ယာယီသဘောနဲ့သာဒစိတ်တေတာမှာနှစ်အတော်ကြာပြစ်ခတ်မှုရက်စဲနိုင်ခဲ့ပါတယ်
စီအစိုးရကလုတ်ခဲ့တဲ့အပြစ်ကရစဲမှုတွေထဲမှာ KIO ကချင်းလွတ်မြောက်ရေးအဖွဲ့နဲ့ရယူတဲ့သဘောတူချက်တခုကိုသာရေးသားထားကြောင်းသိရပါတယ်။အခြားတပ်ဖွဲ့တွေကတော့နှုတ်ကတိပေးပြီးအပြစ်ကရစဲတာဖြစ်ပါတယ်။ပြစ်ခတ်မှုရစဲချိန်မှာအစိုးရတပ်နဲ့တိုင်းရင်းသားတပ်တွေစီးပွားရေးကိုအာရုံစိုက်ကြတာများပါတယ်။နိုင်ငံရေးတိုးတက်မှုစိတ်သုံးတာကိုတိုင်းရင်းသားဘက်ကမကျေနပ်တဲ့အတွက်အပြန်အလှန်ယုံကြည်မှုမရရှိခဲ့ပါဘူး။နိုင်ငံရေးအရာဖြည့်ရှင်နိုင်မှုနဲ့ယုံကြည်မှုတည်ဆောက်မှုဟာတွန်တွဲနေပါလေ။အပြစ်ကရစဲချိန်မှာစင်အားကြီးထွားလာတဲ့အဖွဲ့ရှိတယ်လို့ကြဆင်းသွားတဲ့အဖွဲ့လည်းရှိပါသေး။လွန်ခဲ့တဲ့အပတ်ကလက်မှတ်ရေးထိုးလိုက်တဲ့အပြစ်ကရစဲရေးကနေနိုင်ငံရေးဆွေးနွေးပွဲအထိဖြစ်လာအောင်ဘယ်လောက်ကြာဦးမယ်မသိနိုင်ပါဘူး။အပြစ်ရစာချုပ်အခန်း9မှာတော့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေနိုင်ငံရေးဆွေးနွေးနိုင်အောင်ဆွေးနွေးမှုပူးတွဲကော်မတီကိုဖွဲ့စည်းပြီးမူပေါင်းချဖို့ညွှန်ကြားထားပါတယ်။နိုင်ငံရေးဆွေးနွေးဖို့ဟန်ပြင်းနဲ့အဆင့်သာဖြစ်တာမူအစည်းအဝေးအမြောက်အမြားဆက်လက်ကျင်းပရပါလိမ့်မယ်။ရွေးကောက်ပွဲကာလမှာဦးသိန်းစိန်အစိုးရပြတ်ရုပ်ကောင်းသွားပြီးမှရည်မှန်းချက်ကိုရောက်ဖို့ကတော့အချိန်ကြာညောင်းဦးမှာဖြစ်ပါလိမ့်ခင်ဗျာ။
ဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့တုံးသက်တင်ပြထားတဲ့မြမကြီးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုဆက်ပြီးတနင်္ဂနွေနေ့မနက်တိုင်းတင်ဆက်နေကြ American Style Indian 3 English သင်ခန်းစာအစီအကိုထုတ်လွှင့်ပေးပါမယ်။ဒေါ်လှလတန်းကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
ဒီတွင်ပါ English American Style ကန်တာမှာချွေးလို့ဒီပေးရတဲ့ sweat ကိုအခြေခံနဲ့idiom သုံးမျိုးကိုတင်ပြပေးမှာမို့ပထမဦးဆုံ
း no sweat
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက no no ကမဟုတ်သဘောကိုပြတာ sweat sweat ကချွေးဆိုတော့စကွိုက်ဟွန်းရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ချွေးမထွက်တာပေါ့ချွေးမထွက်တဲ့အလို့ဆိုတော့အပန်းမကြည့်တဲ့သဘောဖြစ်လို့ idiom အဓိပ္ပာယ်ကတူးဦးကကိုကိုတစ်ခုခုလှုပ်ခိုင်းလာရင်အဲ့ဒီအလုပ်ဟာတခုတကမဟုတ်ဘူးလော်ရီလေးနဲ့လုတ်ပေးနိုင်တယ်လုတ်ပေးရမှအပန်းမကြည့်ဘူးအာနာစရာမလိုပြစ်တနာမရှိပဲလုတ်ပေးနိုင်တာမျိုးကိုဆလိုတာဖြစ်ပါတယ် No sweat နဲ့အဓိပ္ပာယ်တူတဲ့နေ့စဉ်အသုံးမှာလူတွေအပြောများကြတာကတော့ No problem ဆိုတဲ့ ပြဿနာမရှိဘူးလို့ဆိုရဲအတုံးမဖြစ်ပါလေ No sweat နဲ့ပတ်သက်လို့ George Groupy ရဲ့ဥမာကတော့
I'll drop you at the hospital today after work. It's on my way back home, so it's no sweat.
ဒီနေ့ကျွန်တော်အလုပ်ကအပြန်ခင်များကိုဆေးရုံမှာချခဲ့ပြီမြဗျာကျွန်တော်အိမ်အပြန်လမ်းမှာဆိုတော့ကျွန်တော်အတွေ့အပမ်းမကြီးပါဘူးဗျာလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နာဆင်ကြည့်ကြရအောင
် I'll drop you at the hospital today after work. It's on my way back home, so it's no sweat.
ကုဆလက်တင်ပြပြီးမှာကတော့
in a cold sweat
ဖြစ်ပါတယ်စာလုံးပေါင်းက I and in ကအထဲမှာ A ကတခု COLD cold ကအေးတာ SWEAT sweat ကချွေးဆိုတော့စကွိုက်ခုံရဲ့ဓာတ်ရိုက်ဒီပေကတော့ချွေးအေးထဲမှာပေါ့တမန်အားဖြင့်ပူမှလှုပ်ရှားမှချွေးထွက်လေရှိတာဖြစ်ပေမဲ့ဤပေမဲ့လေချွေးထွက်တယ်ဆိုတော့ဘာကြောင့်ဖြစ်နိုင်တယ်လဲဆိုတာစဉ်းစားကြည့်ရင် idiom အတိတ်ပဲပေါ်လာနိုင်ပါတယ်ကြောက်လို့ချွေးစေးထွက်တာမျိုးဖြစ်ပါတယ်တနည်းစောကြွေးပြန်တယ်လို့လည်းပြောနိုင်ပါတယ် In a cold sweat နဲ့ပတ်သက်လို့ George Groupy ရဲ့ဥမာကတော့
The mayor was in a cold sweat while waiting for the votes to be counted. He was afraid of losing because his popularity was low.
မြို့တော်ဝင်ကမဲရီရေတွက်ပြီးမဲ့အချိန်ကိုစောင့်နေတုန်းစောကြွေးပြန်ပြီးကြောက်နေလေရဲ့သူအပေါ်လူကြိုက်နေနေလေတော့သူရှုံးမှာကြောက်နေတယ်လीလို့ထိပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The mayor was in a cold sweat while waiting for the votes to be counted. He was afraid of losing because his popularity was low.
ခုနောက်ဆုံးကြင်ပြပြီးမှာကတော့
Don't sweat the small stuff.
ဖြစ်ပါတယ်စာလုံးပေါင်းက don apostrophe t don't ကမဟုတ်သဘောကိုပြတာ SWEAT sweat ka chwe THE the SMALL the small ga tingera STUFF stuff ka kaisa ajaw ya lo long kaw de be ya ba de da chaung scribe khun ye dai yai de be ga ro tingere de kaisa le de twe chwe twe ma kan ne bo idiom so re twe wai de be ga le shin ne lo su ya ma ba ati phwe kaisa dwi twe sait nyi ma kan bo စိတ်ဆင်းရဲမခံဘူးဆိုလိုတာဖြစ်ပါလေဒီနေရာမှာ don't sweat တက်တက်ပဲသုံးမယ်ဆိုရင်တော့တခုခုကိုသိက္ခူးမဆိုင်ဖို့ပြောတာဖြစ်ပါလေ don't sweat the small stuff အသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် don't sweat the small stuff Mary it's not worth getting angry at office gossip
Mary ကိစ္စအသေးဖွဲလေးတွေတိတ်ပြီးစိတ်ဆင်းရဲမခံနေတယ်ယုံတွင်အတင်းအဖျင်းပြောကြတာကိုကျူးဆိုင်ပြီးစိတ်မဆိုးနဲ့လीလို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Don't sweat the small stuff, Mary. It's not worth getting angry at office gossip.
ဒီတင်ပါ sweat ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
No sweat. In a cold sweat. Don't sweat the small stuff.
တို့ဖြစ်ကြပါလေ။နောက်တွင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုတင်ပြပေးမှမူစောင့်မျှော်နားဆင်ကြပါရှင
်ဒေါ်လှလတန်းစီစဉ်တင်ဆက်ထားတဲ့ American Style Idiom 3အင်္ဂလိပ်စာသင်ခန်းစာအစီအကိုလေ့လာခဲ့ရတာဖြစ်ပါတယ်ခင်ဗျာတနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြခင်မှာတော့စနေနေ့ကထုတ်လွှင့်ခဲ့တဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်လေးကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီတောတာရှင်တို့အခုနားဆင်နေကြရတာကတော့ BOE မြန်မာပိုင်းအစီအစဉ်ရဲ့အော်တိုဘာလ25ရက်တနင်္ဂနွေနေ့မနက်ခင်းအထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုဆက်လက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့စနေနေ့ညကတင်ဆက်ခဲ့တဲ့ဒိုင်းရိုက်လေလံအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ပဲဖြစ်ပါတယ်ဒီအစည်းအဝေးမှာရွေးကောက်ပွဲတွေကျင်းပတဲ့နေရာမှာရွေးကောက်ပွဲကော်မရှင်လိုမျိုးတမာတမတ်ကြကြနဲ့ရက်တီဖို့လိုအပ်တဲ့အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးဆွေးနွေးထားတာဖြစ်ပါတယ်။ကိုသားညွန်ဦးကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။စနေညပိုင်းတဲ့လီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါတယ်။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရွေးကောက်ပွဲနဲ့သက်ဆိုင်တဲ့အကြောင်းအရာပါ။အဓိကတော့ရွေးကောက်ပွဲတရမှာဒီတမာတမတ်ရှိရှိနဲ့ရက်တီဆောင်ရွက်ပေးရမယ်။အဖွဲ့စည်းတရဆိုရအဖွဲ့စည်းဆိုရကဏ္ဍကလည်းတော်လေးရေးပါပါတယ်ဥပမာမြန်မာနိုင်ငံမှာပြောမယ်ဆိုရင်တော့ယူကောက်ပွဲကော်မရှင်ဖြစ်ပါတယ်အဲ့တော့လက်ရှိဒီမြန်မာနိုင်ငံယူကောက်ပွဲမှာတကယ်တမ်းတမတ်တမတ်ရှိရှိကြားကနေရက်တီပေးနိုင်မဲ့ရက်တီရမဲ့ဒီယူကောက်ပွဲကော်မရှင်လိုမျိုးနောက်မြန်မာစစ်တပ်လိုမျိုးဒီအခမ်းကဏ္ဍနဲ့ပတ်သက်ပြီးကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်ဒီအဖွဲ့စည်းရဲ့အနေနဲ့လာမဲ့ယူကောက်ပွဲအတွက်တကယ်ပဲတမတ်တမတ်ရှိရှိရက်တီနိုင်မှာမလားဒီဒါနဲ့ပတ်သက်လို့ကျွန်တော်မိကုံးထုတ်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ပုဂ္ဂိုလ်3ဦးကိုဖိတ်ခေါ်ထားပါတယ်ပထမဆုံးတူကတော့ဒီမြန်မာရေးလေးလာသူစိုင်းဆရာဒေါက်တာရံမျိုးသိန်းဖြစ်ပါတယ်နောက်တူကလည်းဒီမြန်မာရေးလေးလာသုံးသက်သူဥအောင်သူငိမ့်ဖြစ်ပါတယ်နောက်တူကတော့ဒီမြန်မာ Institute for Democracy ဒီမြန်မာနိုင်ငံရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့စောင့်ကြည့်ကဲဖြတ်တဲ့နောက် Voter Education ဒီမဲဆန္ဒမဲပညာပေးလုပ်ငန်းတွေလုပ်ကိုင်နေတဲ့အဖွဲ့အစည်းကညွှန်ကြားမှုဥအောင်စိုးမင်းဖြစ်ပါတယ်ကျွန်တော်ဒီမှာဥအောင်သူငင်းနဲ့ဥအောင်စိုးမင်းနှစ်ဦးလေးလိုင်းပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးဥအောင်သူငင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဥအောင်သူငင်းကြားပါလားခင်ဗျာ
ဟုတ်ကဲ
့ဟုတ်ကဲ့ခုအောင်သူငင်းရဲ့အခုဒီခုနကျွန်တော်ပြောသလိုပေါ့လက်ရှိမြန်မာနိုင်ငံမှာတမတ်တမတ်ရှိရှိနဲ့ရက်တီရမယ်အဖွဲ့အစည်းတွေဥမာရွေးကောက်ပွဲကော်မရှင်စစ်တပ်လိုမျိုးဒါနဲ့ပတ်သက်လို့ဥအောင်သူငင်းအခုလေးလာကြည့်သလားသူတို့တကယ်တမ်းတမတ်တမတ်ရှိရှိရက်တီနိုင်မယ်အနေအထားရှိလားနောက်တစ်ခုကနိုင်ငံတကာအခြေအနေနဲ့လည်းကျွန်တော်ဥအောင်သူငင်းကိုလည်းသုံးသပ်ပေးစေချင်ပါတယ်အဲ့တော့အရင်ဆုံးဒီမြန်မာနိုင်ငံမှာပြောမယ်ဆိုရင်တမတ်တမတ်ရှိရက်တီရမယ်အဖွဲ့အစည်းတွေကိုကျွန်တော်ခုနပြောလို့ကော်မရှင်နဲ့ကျွန်တော်မြန်မာစစ်တပ်ဆိုပြီးတော့တတ်မှတ်ပါတယ်ကောင်သူငင်းရောဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ဟိုပြောမယ်ဆိုရင်တော့ရေကောက်ပွဲကော်မရှင်အဖွဲ့ယူကြည့်ပါတယ်သူကတော့ဒီရေကောက်ပွဲရဲ့လုပ်ငန်းတွေတစ်ခုလုံးကိုပြီးတော့တမတ်တမတ်အကြောင်းလုပ်ဖို့အနေထားရှိတာပေါ့နော်ဆိုတော့နောက်တစ်ခုကကျတော့စစ်တပ်တို့ဒီကဒီကျန်တဲ့ဝန်ထမ်းတွေအပိုင်းမှာကျတော့နိုင်ငံတကာမှာတော့ဒါသူတို့ကဒီအစိုးရဝန်ထမ်းတွေဖြစ်တဲ့အတွက်ကြောင့်သူကလည်းဟိုပုံမှန်တမတ်တမတ်ကြမယ်လို့ယူဆကြတာကြတဲ့အနေအထားမျိုးပါ။ဆိုတော့ကျွန်တော်တို့တိုက်ကြည့်ရတော့အခုအပြင်ကြီးကြောင်းသေးအနေအထားဆိုတဲ့အခါကျတော့ဒါစစ်တပ်ရဲ့အခမ်းအနားကိုလည်းဖြည့်စဉ်းစားတဲ့အနေအထားမျိုးရှိရပါတော့
။ဟုတ်ကဲ့ခုနကောင်သူငယ်ပြောထားတဲ့အထက်မှာစစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်လို့ခုနဝန်ထမ်းအဖွဲ့စည်းလို့ပြောပြီးမဲ့စစ်တပ်ကသူတို့ကဒီနိုင်ငံတော်ဖွဲ့စည်းပုံအရဆိုရင်တော့ပြည်သူဝန်ထမ်းဆိုတဲ့စည်းနှမ်းမှာမပါပါဘူးခင်ဗျာ။ဒါကြောင့်မလို့လည်းနည်းနည်းလေးရှုပ်ထွေးမှုတော့ရှိပါတယ်
။အာပြောမယ်ဆိုရင်တော့ဒီစစ်တပ်ကဒီကျွန်တော်အမြင်ကတော့ကင်းမိတ်ကြလို့ခေါ်တာပေါ့နော်အဆုံးဖြတ်ပြီးမဲ့အနေအထားမျိုးမှာရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီကဒီဖြစ်တော်တွေမှာ25000ကျော်ပြည်သူတွေပြည်ထားတဲ့အနေအထားလည်းရှိပါတယ်။ဆိုတော့တစ်ဖက်မှာလည်းဒီအောက်ခြေမှာပြန်ကြည့်လို့ဆိုရင်စစ်တပ်ကတချို့နေရာတွေမှာဆိုရင်သူ့ရဲ့စိုက်ရင်တွေအလုံးကြီးခြားထားတဲ့နေရာပေါ်မှာမူတည်ပြီးတော့ဒီဘဲအင်အားကလည်းဆွဲပြားသွားနိုင်တဲ့အနေအထားမျိုးရှိရပါတော့။အထူးသဖြင့်ဒီနေရာတဲ့ဒိုင်းသားစီတွေတချို့ပြည်တော်တွေမှာဆိုလို့ရှိရင်ဒီလိုလေအမျိုးတွေကျွန်တော်တို့စောင့်ကြည့်ကြတဲ့အနေထားမျိုးရှိပါတယ်။ဒါအဲ့တော့ချုံပြီးပြောမယ်ဆိုရင်တော့ဒီစစ်တပ်ရဲ့အင်္ဂါနာပေါ့ဒီလက်ရှိရုပ်ောက်ပွဲမှာအကြီးကြီးတဲ့လေးပဲပြောလို့ရပါတ
ယ်။မကြခင်ကပဲအနိုင်ယူသွားတဲ့ထိပ်ပိုင်းဗိုလ်ချုပ်တော်များများကအာဏာရကြက်ခိုင်ပါတီမှာဝင်ရောက်ရှင်ပြိုင်မဲ့သဘောရှိပါတယ်။ဒါပေမဲ့ဒါကလည်းတချို့ကျွန်တော်ကြားနေရတဲ့သတင်းစာဆိုအတီးပြုလို့မရပါဘူး။တချို့ဗိုလ်မှူးအစ်စ်နေဗိုလ်မှူးရေးအစ်စ်နေဆိုလို့ရှိရင်တက်ကတော့မထွက်သေးဘူးလို့ကြားပါရခင်ဗျာ။အဲ့တော့ဒီအခြေအနေပြောမယ်ဆိုလို့ရှိရင်ပါတီတစ်ဖက်ဖက်မှာရှိနေတယ်လို့တော့ဖြစ်မနေဘူးလား။
ဒီတိုင်းပြောမယ်ဆိုရင်တော့ဟိုဟုတ်တယ်လို့ပဲပြောပါလိမ့်မယ်ဆိုတော့ပြီးခဲ့တဲ့ဒီလက်တလောကာလတွေကြာကြည့်မယ်ဆိုရင်စစ်တပ်ကတည်းကဆိုလို့ရှိရင်ဟိုနောက်ဆုတ်သွားမယ်ဆိုတော့နောက်ပုံကြီးရှိကျိုးပြီးတော့နေရာယူတာတလားလို့တော့ကျွန်တော်ယူဆမိပါတယ်ဆိုတော့ဒါလို့ပြောရတယ်ဆိုတော့ဒီဖွဲ့စည်းပုံချီကဥပဒေပြင်ဆင်ရေးကိစ္စတွေကစစ်တပ်မှာရှင်းနေတဲ့အခါမှာလည်းဟိုကန့်ကွက်ခဲ့တဲ့ကိစ္စတွေရှိပါတယ်ဆိုတော့နောက်တစ်ခါကျတော့လည်းဒီကျမလို့အနေပြီးတော့အရာရှိကြီးတွေငင်းကြားယူသွားပြီးတော့မှအလုံးစုံနဲ့ဒီခိုက်ကျူပါပြီးတော့နောက်ပြန်ပြီးစက်ခိုက်ဖို့ပြီးပါတယ်ဝင်သွားတဲ့ အနေအထားမျိုးတွေပေါ့ဆိုတော့နောက်တစ်ခုကတော့ဒီဒီ time queue party ထဲမှာပဲဟိုစိတ်ပိုင်းကောင်းကောင်းအပြောင်းလဲခစ်ခါတွေဖြစ်ခဲ့တာတွေပေါ့ဒါတွေရှိပါတယ်နောက်တစ်ခါကျတော့ဒီအနေအထားမျိုးပေါ့ NLD နဲ့စိတ်ကြိုက်ပြီးလို့ရေတော့ပုံမှာပြန်ရမယ်အနေအထားမျိုးမှာကျွန်တော်မြင်တာကတော့ဒီ time queue party ပဲပါပေါ့နော်ဆိုတော့ရပ်ပြီးရပ်ဖတ်ဒီလူတွေပြည်ချီတွေပုံကုန်မျိုးတွေဒီလိုပြောရမယ်ကာလခဏဒါပေမဲ့ဒီချိန်မှာကစစ်တပ်ကဒီကနေ့ပြောင်းလာတဲ့အရာကြီးကြီးတွေကိုကြားနေကြလားပေါ့ဒါဒီလိုကျွန်တော်ယူဆမိရဲ့အဲ့တော့ပြောမယ်ဆိုရင်စစ်တပ်ကပိုရှိတိုးနေရာယူတာကလားလို့အောင်ကျွန်တော်ထင်နေပြီပါ
နောက်တစ်ချက်ကျွန်တော်စစ်တပ်နဲ့ပတ်သက်လို့မေးချင်ပါတယ်ခုနကထိပ်ပိုင်းခေါင်းဆောင်ဘိုင်းမှာတော့သဘောထားအရဖြစ်ဖြစ်နှိစက်မှုအရဖြစ်ဖြစ်အာဏာပါတီနဲ့နှိစက်ကြတယ်ဒါပေမဲ့ဟိုအောက်ခြေဘိုင်းထိဒါအပေါ်ဘိုင်းကသဘောထားတွေကထိဟပ်ပါမလားတက်ရောက်နိုင်ပါမလားဥပမာဆိုလို့ရှင်1990တုန်းကဆိုရင်တော့တက်နေမြေတော်မှဒီ NLD အတိုက်ခံပါတီအကြီးကျယ်နိုင်ရတဲ့ဟာမျိုးဖြစ်ခဲ့တာဟုတ
်ဒီမိဘကတော့ပြောဆက်ပါလေဆိုတော့ဒီဒီကောက်ပွဲလုပ်တဲ့နေ့ပေါ့နော်ဆိုတော့အဲ့ဒီခါမှာဘယ်လောက်ကြီးကျွန်တော်တို့လွတ်လပ်လွတ်လပ်လွတ်လပ်နေပြီးချင်းရှိမလဲနောက်တစ်ခါလေးလာဆောင်ကြည့်ပြီးတဲ့နေနဲ့ကလည်းဒီချက်ဝင်းတွေရဲ့ကြည့်ပေါ့နော်ဘယ်လောက်ကြီးလေးလာဆောင်ကြည့်နိုင်လဲဆိုတော့ဒီသားတွေပေါ့အားကြီးကြီးကြည့်နေလို့ရတယ
်ဟုတ်ကဲ့ကောင်းသူညလေလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ဒေါက်တာရေမျိုးသိန်းကိုဖိတ်ခေါ်ချင်ပါတယ်ဒေါက်တာရေမျိုးသိန်းကြားပါလားခင်ဗျာဟုတ်ကဲ့ဒေါက်တာရေမျိုးသိန်း sorry ပါကိုရေမျိုးသိန်းလည်းခီးလမ်းပေါ်ကနေပြီးတော့ကျွန်တော်လှမ်းခေါ်ရတာပါအဲ့တော့ကိုရေမျိုးသိန်းကျွန်တော်အရင်ကအဓိကမေးချင်တာကကော်မရှင်နဲ့ပတ်သက်လို့ပါအခုကော်မရှင်ရဲ့တမတ်ရှိမှုနဲ့ပတ်သက်လို့လက်ရှိရပ်တည်နေတဲ့အနေအထားကိုရေမျိုးသိန်းသုံးသပ်ပြပါအောင်တကယ်တမတ်ရှိရှိရပ်တည်နိုင်ရဲ့လား
ကျွန်တော်မြင်တာကလက်ရှိအခြေအနေပေါ့လေဖြစ်နေတဲ့အနေအထားတွေရာကြည့်လို့ရှိရင်ဒီကောင်စုရေကောက်ပွဲကော်မရှင်နဲ့ကော်မရှင်အဖွဲ့အစည်းအစဉ်စဉ်ကလွတ်လပ်ပြီးတရားမျှတရဲ့ရေကောက်ပွဲတစ်ခုကိုကြီးကျက်ပြီးကျင်းပဖို့အတွက်လုံလောက်တဲ့ဟိုအရေးအချင်းပိုင်းတော့လုံလောက်တဲ့အမခံချက်အပိုင်းမှာတော်တော်အားနည်းနေတာကိုတွေ့ရပါတယ်ဗျ။ဥပမာလက်တလုံးအခုကျွန်တော်တို့ဟိုနမူနာဆန်းစစ်ချက်အနေနဲ့ပေါ့လေကျွန်တော်တို့ပြည်ပနိုင်ငံတွေမှာချိုးတင်မဲပေးဖို့ဆောင်ရွက်တဲ့အပိုင်းပါကိုကော်မရှင်အဖွဲ့အစည်းအစဉ်အဆက်နဲ့ပြည်တော်စုရေကောက်ပွဲကော်မရှင်ရဲ့စွမ်းဆောင်ရည်ဟာအင်မတန်မှအားနည်းတယ်ဆိုတာကိုကျွန်တော်မြင်ကရတယ်လို့မြင်ပါတယ်ဟုတ
်ကဲ့
နောက်ပြီးတော့လက်ရှိကျွန်တော်တို့ရဲ့ဟိုကော်မရှင်ဟာဟိုအမြဲတမ်းဖွဲ့စည်းထားတဲ့ကော်မရှင်ဖြစ်ပြီးတော့ပြည်သူ့ကဏ္ဍကိုတုံးဆွဲပြီးတော့လဲပတ်နေတဲ့ကော်မရှင်ဖြစ်တဲ့အတွက်ကြောင့်ပိုပြီးတာဝန်ရှိတယ်ပိုပြီးတာဝန်ခံဖို့လိုအပ်တယ်လို့ကျွန်တော်ကတော့မြင်ပါတယ်
ဟုတ်ကဲ့ဒီနေရာမှာကျွန်တော်မေးချင်တာကကော်မရှင်ကအခုလိုအားနည်းမှုတွေဟာသူ့ရဲ့စွမ်းရည် capability ပေါ့နော်သူလုံတိုင်စွမ်းမရှိလို့ပဲလားဒါမှမဟုတ်တမင်တက်တက်တချို့ဆွဆွဲနေသူလို့ကြောက်မယ်လားဘယ်လိုသုံးသပ်လို့ရပါလဲ
ကျွန်တော်မြင်တာတော့ဟိုကော်မရှင်တွေကိုနိုင်ရှိကြည့်မယ်ဆိုရင်ပေါ့လေဥပမာ1990ရွေးကောက်ပွဲကိုအာဦးဆောင်ကျင်းပခဲ့တဲ့ကြီးကျက်ကျင်းပခဲ့တဲ့ကော်မရှင်နဲ့အခုလက်ရှိကော်မရှင်ကိုနှိုင်းယှဉ်ကြည့်မယ်ဆိုရင်အဲကျွန်တော်မြင်တော့ဟိုအတွေ့အကြုံကြောင့်เนาะဆွဲဆောင်ကြီးကြောင့်ဆိုတာတဲ့ကျွန်တော်မြင်တော့တကယ်တမ်းဒီရွေးကောက်ပွဲတစ်ခုကိုတကယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတစ်ခုဖြစ်အောင်ရုပ်ပေးခြင်းနဲ့စန္ဒစိတ်ပိုင်းချက်မှုအပိုင်းမှာလက်ရှိကော်မရှင်ဟာအင်မတန်မှအားနည်းတယ်လို့ကျွန်တော်ကတော့မြင်ပါတယ်
နောက်တစ်ချက်ကလက်ရှိကော်မရှင်ဥက္ကဋ္ဌကလည်းပြောမယ်ဆိုလို့ရှိရင်အရင်စစ်တပ်ကထွက်လာတယ်ပြောမယ်ဆိုလို့ရှိရင်တော့ကြက်ခိုင်ပါတီကတော့မှအမတ်လုတ်ပြီးတော့မှပြန်ထွက်သွားတဲ့ပုံကူပါအဲ့တော့အဲ့လိုမျိုးလူကဥဆောင်နေတဲ့အခြေအနေရှိပါတယ်နောက်တလောကဆိုရင်ကျွန်တော်တို့ဒီ BBC သတင်းဌာနကနေပြီးတော့မျိုးသားချင်းစုဖွဲ့ချုပ်နဲ့ပတ်သက်လို့လွှင့်ထုတ်ချက်မှာဒါသူတို့အနေနဲ့ဟိုပြောရမယ်ဆိုရင်တော့ကြက်ခိုင်ပါတီကပြောရမယ်စာချိုးဆွဆွဲကြတာကကော်မရှင်ကနေပြီးတော့ဝင်ပြီးစာထုတ်ခဲ့တယ်တဲ့ကိုရင်မျိုးသိန်းသတိထားမိပါပါအဲစာထုတ်တဲ့ကိစ္စအဲ့လိုအခြေအနေတွေဖြစ်တဲ့ခါကျတော့ကော်မရှင်ဥက္ကဋ္ဌကော်မရှင်လူကြီးပိုင်းကရောပါတီတရရကိုဘက်လိုက်တာမျိုးရှိနိုင်လားဒါမှမဟုတ်ကြားနေနိုင်ပါမလား
ကျွန်တော်ညီလာတော့ဗျာအဲလက်ရှိကော်မရှင်ဥက္ကဋ္ဌကတော့လက်ရှိအာဏာရပါတီရဲ့တော့ဟိုလွတ်တော်ကိုယ်စားလှယ်ဟောင်းဖြစ်တယ်နောက်ပြီးတော့လက်ရှိအာဏာရပါတီရဲ့ထိပ်တန်းခေါင်းဆောင်ဟောင်းတယောက်လည်းဖြစ်နေတယ်အဲဒီခါကျတော့အဲဒီကော်မရှင်ဥက္ကဋ္ဌကဦးဆောင်တဲ့ကော်မရှင်ဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတစ်ခုကိုကျင်းပပေးနိုင်လိမ့်မယ်လို့တော့ကျွန်တော်ကလုံးဝယုံကြည်မရှိဘူး။နောက်တစ်ခုကခုနဒီစီတရင်ထားလာနဲ့ပတ်သက်တဲ့အဲကိစ္စမှာထုတ်ပြန်ချက်ဟာလေတဲ့။ဟိုတကယ်ကပါတီကြီးတစ်ခုကထုတ်ပြန်ရမယ်အစား။နောက်ပြီးတော့ရွေးကောက်ပွဲကော်မရှင်အနေနဲ့ဒီတရင်ထုတ်ပြန်ချက်ဟာမှန်လားမမှန်လားတရားစမ်းသပ်ပြီးတော့သူ့ရဲ့တွေးရှိချက်ကိုထုတ်ပြန်ရမယ်အစား။ တကယ်လို့အဲ့ဒီအတိုင်းဖြစ်ခဲ့လို့ရှိရင်ဘယ်လိုအရေးယူဆောင်ရွက်ရမယ်ဆိုတာမျိုးကိုစဉ်းစားရမယ်အစားတစ်ဖက်တဘက်လိုက်ပြီးတော့ရက်တည်ခဲ့တဲ့သဘောတရားဝါကိုလည်းပဲသင်္ချင်ရှာရှာတွေ့မြင်နေရတဲ့အခါကျတော့ကျွန်တော်အများအဖြစ်တော့ဟိုလွတ်လပ်ပြီးတရားမျှတရဲ့ရုပ်တော်ပွဲတစ်ခုကိုကျမကျင်းပနိုင်ဖို့လုံလောက်တဲ့အနေအထားမျိုးမရှိဘူးလို့ကျွန်တော်ကတော့မြင်ပါ
တယ်။ဟုတ်ကဲ့ကော်မရှင်လက်ရှိပြောင်းစုရုပ်ောက်ပွဲကော်မရှင်အုပ်ထားတော့အရင်ဒီအာဏာပါတီကခေါင်းဆောင်ဟောင်းထားပါတော့နောက်ပိုင်းမှာဒီတိုင်းနဲ့ပြည်နယ်ခရိုင်အစင်အောက်ခြေစင်ဒီရုပ်ောက်ပွဲကော်မရှင်လူကြီးတွေရဲ့အနေအထားဘယ်လိုရှိပါလဲခင်ဗျာ။ဒီလူတွေကတကယ်လို့တမန်ပတ်ရှိရှိလုံနိုင်မဲ့လူတွေကိုရွေးထားတာလားဘယ်လိုအကြက်ခါပါလဲ
။ကျွန်တော်များအချင်းပေါ့ဗျာရေဘူးရအချင်းပြောရင်တိုင်းဒေသကြီးတွေနဲ့ပြည်နယ်73ခုမှာရုပ်ောက်ပွဲကော်မရှင်အဖွဲ့ဝင်15ယောက်ရှိတယ်ဗျာ။အဲ့ဒီဆောင်ရောက်မှာ6ယောက်ကသူကရမရဖလို့ပြောတယ်။နောက်9ယောက်ကကြတော့တိုင်းဒေသကြီးနဲ့ပြည်နယ်အဆင့်အစိုးရအရာရှိကြီးတွေဖြစ်နေ။အဲ့ဒီအခါကျတော့အဲ6ယောက်ဖြစ်တဲ့နော်အများပြည်သူကရွေးချယ်တဲ့ပုံကိုဆိုတာလေတကယ်တမ်းကျတော့
အဲဒေါက်တာရေမျိုးသိန်းလိုင်းပြတ်သွားပါတယ်ကျွန်တော်နောက်တူပင်တန်ဆွေးနွေးမယ်ဥအောင်စုမင်းဖိတ်ခေါ်ကြပါလိမ့်ဥအောင်စုမင်းကြားပါလားခင်ဗျာ။ဥက္ကုံဆိုမင်းကတော့ဒီမြန်မာ Institute for Democracy ရဲ့ညွှန်ကြားမှုဖြစ်ပါတယ်လက်ရှိရွေးကောက်ပွဲနဲ့ပတ်သက်လို့မဲပညာပေးလုပ်ငန်းမဲဆောင်ကြည့်ရေးလုပ်ငန်းတွေလုပ်နေတဲ့အခါကျတော့အခုလက်ရှိရွေးကောက်ပွဲကော်မရှင်ရဲ့ရည်တည်မှုဆောင်ရွက်မှုတွေနဲ့ပတ်သက်လို့ပေါ့ဥပဒေကြောင်းရပဲဖြစ်ဖြစ်နောက်ဒီရွေးကောက်ပွဲဆိုင်ရာလှုပ်ထုတ်လုပ်နေတွေရဖြစ်ဖြစ်တကယ်လို့တမတ်ရှိရှိလုတ်ကင်နေတယ်လို့သုံးသပ်နိုင်လားအ
ဲတမတ်ချတယ်လို့တော့ကျွန်တော်တို့မပြောနိုင်ပါဘူးဥပဒေကြောင်းရပဲဖြစ်ဖြစ်လုတ်ထုတ်လုပ်နေရပဲဖြစ်ဖြစ်ဒါဟာအများပြည်သူကြားထဲမှာလည်းဒီယူဆဟာကျန်းကျန်နေပြီးသားဖြစ်ပါတယ်
ဘယ်ချက်တွေဥပမာထားပြောလို့ရမလဲခင်ဗျာ
ဟုတ်ကဲ့ခုနဆရာရေနွေးသိဥပမာပေးတဲ့ကိစ္စတစ်ခုကိုကျွန်တော်တို့ပြန်ကူကားလို့ရပါတယ်ခင်ဗျအဲ DDC ရဲ့ထုတ်ဝင်ချက်ပေါ်မှာသူတို့ရဲ့ရွေးကောက်ပွဲကော်မရှင်အုံမြတ်ချက်ကိုတစ်ခုကျွန်တော်တို့ကြည့်နိုင်ပါတယ်နောက်တစ်ခုကရွေးကောက်ပွဲကော်မရှင်အနေနဲ့ဆိုလို့ရှိရင်သူဟာရွေးကောက်ပွဲတစ်ခုဟိုတမန်တမန်ကြောင့်အထင်းထင်းပေးရမယ်တာဝန်ရှိပါတယ်အဲ့ဒီအခါမှာကျွန်တော်တို့ဒီ campaign ကာလမှာစက်တလာပေါင်းညောင်ရားဆိုတာကျွန်တော်တို့ထင်ကြုံပါတယ်ပါတီတစ်ခုနဲ့တစ်ခုတိုင်းကြတာလေးသာတဲ့ပြောတော့အဲ့လိုမျိုးလေးကျွန်တော်တို့တွေ့ရတယ်အဲ့ဒီပုံမှာရွေးကောက်ပွဲကော်မရှင်ကဘယ်လိုအရေးကြီးလဲဆိုတဲ့ကိစ္စကိုအများပြည်သူကမှကြေကြေကျန်းကျန်းထုတ်ပြန်ချင်တာလို့လည်းမရှိပါဘူးနောက်တစ်ခုကသူကထင်းထင်းရမယ့်တာဝန်ရှိရဲ့ဒါနဲ့ပါတီတစ်ခုခုရဲ့မဲဆွေစည်းဝေးကာလမှာလုပ်တဲ့လှုပ်ဆောင်ချက်တွေဟာဥပဒေကိုချိုးဖောက်တာမျိုးဥပဒေပေါင်းကိုကျော်လွန်နေတာမျိုးတွေကိုသူကထင်းထင်းကျက်မှတ်ပြီးဖို့တာဝန်တွေကိုသူတို့ပြတ်ပတ်ခဲ့ပါတယ်အဲ့ဒါလေးကြောင့်မို့လို့ကျွန်တော်တို့အမြင်ကပြောရမယ်ဆိုရင်ရွေးကောက်ပွဲကော်မရှင်ဟာလက်ချက်ကျွန်တော်တို့ပြောလို့ရပါတယ်တစ်ခုကတမန်ကြကြလှုပ်ဆောင်မှုပြတ်ကွက်တယ်လို့ကျွန်တော်တို့ပြောချင်ပါတယ်နောက်တစ်ချက်အနည်းငယ်ကတော့သူဟာဥပဒေရဲ့လှုပ်ထုံးလုပ်မှုကြီးတွေကိုလိုက်နာဆောင်ထိန်ဖို့ပါတီတွေကိုကြီးကြပ်ကုန်ခဲ့ဖို့အတွက်တက်ကွက်တယ်လို့ကျွန်တော်တို့ပြောချင်ပါတယ်အဲ့ဒီအခါအဲ့ဒါကိုချုံမှုပြောမယ်ဆိုရင်ရွေးကောက်ပွဲကော်မရှင်ကတမန်ချတယ်လို့ကျွန်တော်တို့ယူဆနိုင်ပါတယ်
ခုတက်ကပြောတဲ့အခါမှာပါတီတွေကဥပဒေပေါင်းကိုကျော်လွန်မှုတွေလုပ်တဲ့အခါမှာသူအနေနဲ့ထိန်သိမ်းဖို့ပြတ်ကွက်တယ်ဆိုတော့ဥပမာထားပြီးတော့ဘလို့အချက်အလက်မျိုးတွေလဲခင်ဗျအဲ့လိုမျိုးဖြစ်ရမျိုးတွေရရှိတော့လ
ားဥပမာပြောရမယ်ဆိုရင်ဥပမာရှိခဲ့ပါတယ်ဘာဖြစ်လို့လဲဆိုတော့တချို့ပါတီတွေဟာဘာသာဒီဘုံမျိုးလူမျိုးကြီးကိုအသုံးပြုပြီးတော့လက်ဆွဲတာမျိုးတွေရှိပါတယ်ဒါဟာလက်ဆွဲစည်းရုံးနဲ့နေနေတွေကပုံကိုယ်တွေတာဝန်ခံနိုင်ပြီးနိုင်ပါတယ်အတွေ့အကြုံမီဒီယာတွေပေါ်မှာလည်းတက်နေပါတယ်နောက်တစ်ခုကဒီနေ့လက်တလုံးမှာပဲဒီနေ့ဒေသတွေမှာပါပါတယ်တမန်ကြီးဟာမေတ္တိလာမျိုးနဲ့မေတ္တိလာကိုတွားတဲ့အချိန်မှာမေတ္တိလာမျိုးနဲ့တစ်ခုလုံးအစိမ်းအောင်ပြန်တန်းရမယ်လို့ပြောပြီးတော့အောက်မှာလည်းဒီလိုမျိုးကြောင့်ခိုင်းတဲ့ကွန်မြူနတီပါတီရဲ့အလံတော်တွေတလူတူနဲ့ပေါ့ဗျာအဲ့လိုကိစ္စမျိုးဟာတကယ်တကယ်တော့ဥပဒေအရဆိုရင်ဒါဟာရုပ်ောက်ပွဲဆိုင်ရာအခွင့်အရေးဒီမှာဒါဟာဥပဒေချိုးဖောက်ရောက်ပါတယ်ဆိုတာဟာကော်မရှင်တည်တယ်လို့ရုပ်ောက်ပွဲလေးကဆောင်ချီတယ်လည်းအားလုံးပြပါတယ်ဒီကိစ္စမျိုးတွေမှာကော်မရှင်ကထိန်းသိမ်းမှုတောင်းဝန်ရှိပါတယ်သူတို့မထိန်းသိမ်းပါဘူးခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ချက်မေးချင်ပါတယ်တက်နဲ့ပတ်သက်လို့တက်ရဲ့ယက်တီချက်နဲ့ပတ်သက်လို့ရုပ်ောက်ပွဲလှုပ်ထုံးလုပ်နည်းတွေမှာဘယ်လိုများပြဌာန်းထားတာရှိပါလဲခင်ဗျာသူ့အနေနဲ့ဘယ်လိုနေသင့်လဲဆိုတာတိကျကျပြဌာန်းချက်များရှိပါလား
အဲ့အနေနဲ့ပြည်ချပြတ်ထန်းထားမျိုးတော့ကျွန်တော်တို့မတွေ့ပါဘူးတို့ရလည်းပဲစစ်တပ်ဆိုတာလည်းနိုင်ငံတော်ရဲ့ဝန်ထမ်းလည်းဖြစ်ပါလေသူကတည်းကကျွန်တော်တို့ရဲ့အခြေခံဥပဒေရတာသူကလွတ်တော်ထဲမှာ၄ပုံတစ်ပုံနေရာရထားတော်လဲတဲ့အတမတော်ဒီတိုင်းပြည်ရဲ့ဝန်ထမ်းလည်းဖြစ်ပါလေဒါကြောင့်မို့လို့တမတော်ဒီလည်းတခြားဝန်ထမ်းတွေလိုပဲသူကလည်းကျင်းရှင်းရပါလေဥပမာပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီရဲ့ပိုင်းပြည်မှာပဲပြည်ညာရေးဝန်ကြီးဌာနကစောင့်ထောက်လာပါလေအဲ့ဒီအရင်ကတည်းကဝန်ထမ်းတွေဆရာမတွေပါတီနိုင်ငံရေးနဲ့ပတ်သက်ပြီးကျင်းရှင်းရမယ်လို့ပြောပါလေသို့တော်လည်းပဲကဝေးဦးစီးချုပ်ကိုယ်တိုင်ဟိုတနည်းအားတက်မီသားစုတွေကိုမှာကြတဲ့အခါမှာအဲရုပ်ောက်ဝဥပဒေကိုကျော်လွန်စေတဲ့စကားမျိုးတွေပြောတာတွေ့ရပါတယ်ဥပမာအမျိုးဘာသာတက္ကသိုလ်ကိုထင်းထင်းထောက်ဆောင်တဲ့လူတွေလည်းဒီတင်နေဆိုတဲ့သဘောမျိုးပြောတာဟာဒါဟာအခြေခံဥပဒေကိုပါပေါက်ချရရောက်ပါတယ်အခြေခံဥပဒေမှာပုံမှန်340လို့ကျွန်တော်ယူဆရတယ်ကျွန်တော်မှားကောင်းမှားနိုင်ပါလေထားပါတော့နော်အဲ့ဒီမှာသူဟာအဲ ဘာသာရေးအနေငယ်လို့မှာဘာသာသာသာကိုအဲဒါသုံးစားမပြရဆိုတဲ့ကိစ္စလေးပြဋ္ဌာန်းထားပြီးသားရှိပါတယ်။အဲ့တော့ဒါဟာရွေးကောက်ပွဲဥပဒေအရတယ်မကောက်ပါဘူး။ဖွဲ့စည်းပုံရှိတဲ့ဥပဒေကိုပါချိုးဖောက်ရအောင်ရတယ်လို့ကျွန်တော်တို့ပြောနိုင်
တယ်။ဒါဆိုရင်တက်လောကဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကဒီတိုင်းတက်ဖွဲ့တွေကိုရန်ကုန်မှာပဲပြောသွားတဲ့ထင်မှာအမျိုးဘာသာတာနာကိုကာကွယ်စောင့်ရှောက်နိုင်သူတွေကိုဦးစားပေးဖို့ဒီရွေးကောက်ပွဲမှာရွေးချယ်တဲ့ညမှာဆိုပြီးတော့ပြောသွားတဲ့ကိစ္စကဒါကဖွဲ့စည်းပုံညှိနှိုင်တာပေါ့။ဒါနဲ့ပတ်သက်လို့ကော်မရှင်ဘက်ကတစုံတရာများဒီပြောတာဆိုတာရှိပါလားခင်ဗျာ။
ကော်မရှင်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးဒီလိုတရားထုတ်ပြန်တော့မတွေ့ရပါဘူး။အခုတခုတော့ပြောနိုင်ပါတယ်။သူတို့ဘက်ကတော့ကာကွယ်လို့ရတယ်ပေါ့ဗျာ။ကော်မရှင်ဟာအဲပါတီနိုင်ငံရေးပါတီတွေကိုပဲထိန်းချုပ်မှုတာဝန်ရှိတယ်။အစိုးရနဲ့ပတ်သက်တဲ့ institution တွေကိုထိန်းချုပ်မှုတာဝန်မရှိဘူးဆိုတဲ့အကြောင်းပြချက်တွေတော့သူကပေးကောင်းပေးနိုင်ပါတယ်ခင်ဗျာ။ဒါဆိုလည်းကာကွယ်ရေးဦးစီးချုပ်ဟာအဲဒါဟာသူကျွန်တော်အနေနဲ့ညီကကျွန်တော်တို့အနေနဲ့မြင်လို့ဆိုရင်ဒါဟာသူမပြောတဲ့မပြောထိုက်တဲ့အစကားရေးဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဟာဒီမိုကရေစီနိုင်ငံကိုထူထောင်နေတာဖြစ်ပါတယ်။မြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံလို့လည်းအဲတင်ရထားတယ်ပေါ့ဗျာအဲ့ဒီအခါကျတော့ဒီမိုကရေစီနိုင်ငံမှာလူတိုင်းဟာမိမိစိတ်တရားကိုမိမဲပေးတဲ့အခါမှာရွေးချယ်ခွင့်ရှိပါတယ်။နောက်တစ်ခုကတက်မတော်ဆိုတာဟာလည်းရှေ့တန်းစိတ်ရည်ရင်းကလွယ်လို့ကျန်တဲ့အချိန်တွေမှာလည်းဒီမိုကရေစီအပြည့်အဝရရှိတဲ့ institution ဖြစ်တယ်လို့ကျွန်တော်တို့ယူဆပါတယ်။အဲ့ဒီလိုလည်းရှေ့အစဉ်အဆက်မှာအဲသဘောတရားတွေကထောင်ရင်းနေတာရှိပါတယ်။ဒါကြောင့်မလို့ကာဝေးဦးစီးချုပ်အနေနဲ့သူဟာညှက်ကြောင်းပေးတဲ့လူမျိုးတကားမျိုးကိုမပြောသင့်ဘူးလို့ကျွန်တော်တို့ယူဆပါတယ
်။ဟုတ်ကဲ့ခင်ဗျာ။ကိုအောင်စိုးမီလေလိုင်းပေါ်မှာခဏနေပြပအောင်ခင်ဗျာ။တို့ရရှင်ချို့လေလိုင်းပေါ်ရောက်နေလို့ပါ။ဆလိုင်းပွေကျုံနာမည်ဖတ်တာမှတ်မယ်ထင်ပါတယ်။ကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါတယ်ဆလိုင်းပွေကျုံပါ
။ဟုတ်ကဲ့ဆလိုင်းပွေကျုံဟုတ်ကဲ့ဆွနေလို့ရပါတယ်။မင်းများကျင်လည်းမင်းများလို့ရပါတယ်။တူပေါ့
။ဟုတ်ကဲ့ကျွန်တော်ပထမဆုံးဆွနေခြင်းတဲ့ဥစ္စာကအဲ့ဒီတမရော်နဲ့ပတ်သက်ပြီးတော့မှရေကောက်ပွင့်နဲ့ပတ်သက်ပြီးတော့ကြားနေနေနိုင်ပါမလားဆိုတဲ့ကိစ္စပထမဆုံးဆွနေခြင်းပါတယ်။ဘာကြောင့်လဲဆိုတော့ဧကကွေကြီးရှိချုပ်ကပြောထားတဲ့အချက်၃ချက်ထဲမှာအမျိုးဘာသာသာသနာကိုဆောင်းဆောင်နေတူလို့ပြောတဲ့ခါနိုင်ကျွန်တို့တိုင်းဒါခရီးယာများအတွင်းနဲ့ဟိန္ဒူဘာသာဝင်တွေနောက်ပြီးတော့အစ္စလာမ်ဘာသာဝင်တွေအတွက်အင်္ဂလာမှာဆွေးင်ရှာကောင်းတယ်။ဘာကြောင့်လဲဆိုတော့တူတီနောက်မှာဒီတမရဖြစ်လာမယ်တမရောကနဲ့ဒီတမရဖြစ်လာမယ်ပုဂ္ဂိုလ်လို့ကျွန်တော်ယူဆထားပါတယ်။ဆိုတော့တမရဖြစ်လာခဲ့ရင်ကျွန်တို့ကဘလို့ငင်းမလဲဘလို့လုလာမယ်ဆိုလို့ဆိုတော့ကျွန်တော်ဖိတ်လည်းမကောင်းပါဘူး။အဲ့တော့တမတော်ဟာကျွန်တော်တို့အမြင်အရရွေးကောက်ပွဲကိစ္စနဲ့ပတ်သက်ပြီးတော့တမအနေနဲ့မနေနိုင်ဘူးအခုလက်ရှိဦးသိန်းစင်ဆိုးရွားကိုကြောက်လို့လာတော့မသိပါဘူးဘလို့ကြောက်နေမသိဘူးအာရှားနေမနေနိုင်ဘူးလို့ကျွန်တော်မြင်ပါတယ်နောက်ပြီးတော့မှရွေးကောက်ပွဲကော်မရှင်ကတော့ဥတီရကြတော့အစမှကတော့ဘလို့လှုပ်လာတယ်လဲဆိုရင်တော့အာသူတို့တကယ်လို့များကောင်းနေပြီလှုပ်ပါမလားလို့ကျွန်တော်အာလူထုကလည်းပဲဆွေးနေတယ်တုတ်တော့အခုကအဲသူတို့နိုင်ငံရေးခင်းစင်းညာ NLD ကတနိုင်ငံလုံးကိုနိုင်နဲ့အခြေနဲ့ရှိလာတဲ့ခါကျတော့သူကိုယ်တိုင်ကသူဒီရွေးကောက်ပွဲကော်မရှင်ဥပဒေဖြစ်တဲ့အတွက်နောက်အစိုးရပြစ်တမ်းမှသူအနာယူလိမ့်မယ်လို့ကျွန်တော်တို့ယူဆတယ်။အဲ့တော့သူကနာမည်ကောင်းတစ်ခုရသွားအောင်တော့သူကအကောင်းဆုံးတိုင်လူကြီးလှုပ်အောင်လို့သူစူးစမ်းလိမ့်မယ်။တုတ်တော့အစိုးရကိုသူလွန်ဆိုင်နိုင်မလားဆိုတဲ့ဥစ္စာကတော့နည်းနည်းတန်ပြန်ရှိတာပေါ့နော်။
ဟုတ်ကဲ့ခင်ဗျာကိုစလိုက်ပွေကင်းကိုကျေးဇူးပါဒေါက်တာရေမျိုးသိတာနဲ့ပတ်သက်လို့ကျွန်တော်မေးခွန်းထုတ်ချင်ပါတယ်တခုကတော့ဒီအမျိုးဘာသာတာနာကောက်ွယ်ဆောက်ရှောက်မှုနဲ့ပတ်သက်ပြီးတော့ခုနဗိုလ်ချုပ်ကြီးမင်းအောင်လိုက်ပြောလို့နိုင်ငံရေးပါတီအချို့ရဲ့ပြောဟောနေတာတွေလည်းကြားရပါတယ်ခင်ဗျာဒီပြဿနာကအာတကယ်တမ်းမြန်မာနိုင်ငံမြန်မာလူထုရဲ့အမြင်ပဲလားလူထုကြိုက်ကိုပါတီတွေကလုံနေတာလားဒါမှမဟုတ်ရှင်တသက်ပဲပြောနေကြလားဘလို့ယူဆလို့ရပါလဲပါတီတွေရဲ့မူဝါဒသူရဲ့တကယ်မူဝါဒပဲလားဒါမှမဟုတ်လူထုကြိုက်ပြောနေတာလား
ဒီလိုအမျိုးဘာသာတာနာကိုရှေ့တန်းပြင်ပြီးတော့လူတို့ကိုဟိုနိုင်ငံရေးပါတီအချို့နဲ့အဖွဲ့အစည်းချို့ကဟိုစီးယုံနေတယ်တိမ့်တွင်းနေတယ်အမှန်တကယ်တော့ကျွန်တော်တို့ပြည်သူလူထုအများစုဟာအရိုးသားပြီးတော့ဟိုဖြူစင်တဲ့အမြင်သဘောထားရှိပါတယ်တိုးတော်လည်းပဲအဲ့ဒီရိုးသားပြီးဖြူစင်တဲ့အမျိုးသဘောထားကိုအခွင့်တော်ယူနေတယ်နိုင်ငံရေးပါတီအချို့နဲ့အဖွဲ့အစည်းချို့ရှင်းနေတာကတော့ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းလဲအတွက်အင်မတန်မှဆိုးရိမ်စရာအနေအထားတစ်ခုလို့ကျွန်တော်ကသုံးသပ်မိပါတယ်
။ဟုတ်ကဲ့ပါခင်ဗျာကျွန်တော်သရရှင်တူဖိတ်ခေါ်ချင်ပါတယ်မောင်တဒနာပါမောင်တဒနာကြားပါလားဆွေးနွေးလို့ရပါတယ်မေးမြန်းလို့ရပါတယ်တူပ
ါဟုတ်ကဲ့အခုဒီရွေးကောက်ကိုရတော်တော်ကြားအောင်လားဆိုတော့ဒါလုံးဝကြားနိုင်တော့ခင်ဗျာအောက်ကြားမဲ့ဆိုလို့ရှိရင်ဦးတက်ရှိအလားဦးရှင်းနေတဲ့ကို NLD RT1 နဲ့ဆိုလို့ရှိရင်အတိုက်ခက်ခါရတယ် V9 ဟိုစားလေးဟိုဆက်စီခါရတယ်အလားလားတတိပုဂ္ဂလအခုလေတော်ညူသိန်းတို့ဟာတော်ညံ့မှုခိုင်တို့ဆိုလို့ရှိရင်လည်းအစိုးရကလည်းအဆင့်ကြီးရောက်နေတယ်။အဲ့ရောက်တိုင်ကြားတယ်တိုင်ကြားရောယူကောက်ကော်မရှင်ကလုံးဝမသိကြအောင်ဆောင်တယ်။ဒါတော့အရေးယူမှုလည်းမရှိဘူး။တကယ်လို့ရလက်ရှိယူကောက်ကော်မရှင်သွားနေတဲ့အချိန်ကျတော့ဘာတစ်ခုမှတော့မဟုတ်ဘူး။သူအဓိကက
ောက်ဖို့အောင်နိုင်ရေးအတွက်ဆိုမဲဟုအချက်ဆက်အလိုက်လုပ်နေတာအဓိကကျောက်ဖို့က2600ခန့်နိုင်ငံနဲ့ဟာအထက်က2500ခန့်နဲ့ပေါင်းစပ်50တက်အစိုးရဖောက်နိုင်တယ်အဲ့ကြောင့်ဒီ2600ခန့်တော့ရဖို့အတွက်ဆိုပြီးတော့တော့မဲတွေကိုအကျိုးဆုံးတော့ဝဲလုံးတယ်ဟိုဖာဖာရနိုင်ရှောက်တော့
ဟုတ်ကဲ့ပါကျေးဇူးပါမောင်တရနာကျွန်တော်ကိုအောင်စိုးမင်းကိုမေးချင်ပါတယ်ဒီရွေးကောက်ပွဲကော်မရှင်ရဲ့ကိုင်တွေမှုနဲ့ပတ်သက်လို့အာကျွန်တော်တို့သိရတော့ရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားမှုတွေကအမှုပေါင်း80ကျော်ရှိတယ်လို့သိရပါတယ်ရွေးကောက်ပွဲကော်မရှင်ကပြောတာကတော့အဲ့အမှုမှာအများစုကရဲမှုတွေဖြစ်တယ်တကယ်တမ်းကော်မရှင်ကကိုင်တဲ့အမှုကအနည်းပဲလို့ပြောပါတယ်ခင်ဗျာအဲ့တော့ဒီအမှုနဲ့ပတ်သက်လို့ကျွန်တော်တွေ့ရတော့ရဲစစ်ဘက်ကလည်းကင်တွယ်နိုင်မှုရှိလားမတွေ့ရပါဘူးခင်ဗျာ UEC ရဲ့ကင်တွယ်မှုကတော့ဘယ်လိုအနေထားရှိပါလဲရေးယူလာမျိုးတွေအခုရှိလာပါပြီလားဒီခုနတိုင်ကြားတဲ့အမှုတွေခုနပြဿနာဖြစ်တဲ့အမှုတွေရွက်ကောက်ပွဲဒီ election campaign ကာလမှာအဲ့ဒါမျိုးတွေသတိထားမိပါလားရှိပါပြီလား
ဒီခဲ့တဲ့အင်္ဂါနေ့မှာ UEC နဲ့နိုင်ငံရေးပါတီတွေလည်းပြည်ဆိုဆွေးနွေးတဲ့အခုကိုကျွန်တော်တို့သတိထားမိပါတယ်ပြီးတော့နေ့လယ်ပိုင်းမှာလည်း UEC နဲ့ရက်ဖက်ဖွဲ့စည်းတွေနဲ့ပြည်ဆိုဆွေးနွေးတဲ့အခုကိုသတိထားမိပါတယ်အဲ့ဒီနေ့လယ်ပိုင်းအစိုးရကနိုင်ငံပိုင်းရောနိုင်ငံရေးပါတီနဲ့ပတ်သက်တာဖြစ်တဲ့အတွက်ကျွန်တော်တို့မသိရပါဘူး။နေ့လယ်ပိုင်းရပ်ပေါ်ကြီးရဲ့ပြည်ဆိုတဲ့အချိန်မှာရုပ်ကောက်ပေါ်နဲ့ပတ်သက်ပြီးတော့တိုင်ကြားမှုတွေအကြောင်းကိုသူတို့စီးရင်ကြားနေလို့ပြောပါပါတယ်။သို့တော်လည်းပဲဖြည့်ရှင်းပြီးသားဘလောက်ရှိတယ်၊ဘယ်ပုံစံမျိုးဖြည့်ရှင်းလိုက်တယ်ဆိုတာကိုလည်းလုံးဝဘာသာမှပြောပါတော့ကျွန်တော်တို့မသိရပါဘူးခင်ဗျ
။ဟုတ်ကဲ့အဲ့တော့ဖြည့်ရှင်းတာမျိုးတွေကိုတွေ့ပါလား။အ
ဲ့မျိုးအခုစပြီးမသိရသေးပါဘူး။ဒါပေမဲ့ကျွန်တော်တခုတတိထားလိုက်မိတာကတော့ရန်ကုန်တိုင်းမှာရှိတဲ့မြို့နယ်တစ်ခုမှာသူကအွန်လိုင်းရေးကာလာလုပ်တဲ့အချိန်မှာအရက်သားကြီးပေါ့ဗျာရက်ွက်နေလူလူကသူ NLD ကိုထောက်ခံနေအားဖြင့်ရက်ွက်ထဲမှာ NLD တူတူဆွေးနွေးအောင်ကျွန်တော်တို့တွေ့ရပါတယ်အခါမှာအကြောင်းဆိုတဲ့နိုင်ငံရေးပါတီကတိုင်ချာလို့ဆိုပြီးတော့မြို့နယ်မှာလည်းပြီးတော့အဲ့ဒီအခက်ကိုချုပ်သိမ်းပြုခွင့်ပေးတာထားတာမျိုးဆက်ဆွဲလာတာမျိုးကျွန်တော်တို့မသိရအခြေခံလေးတွေ့ရကျွန်တော်တို့ဆွေးနွေးရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုအောင်သူညင်းကိုမေးချင်ပါတယ်ကိုအောင်သူညင်းကိုနိုင်ငံတကာတွေ့ကြုံလေးအထူးဖြစ်အာရှနိုင်ငံပအဝန်ကြီးကတွေ့ကြုံလေးနဲ့မေးချင်ပါတယ်အခုလိုကော်မရှင်မျိုးပေါ့အခုလိုမျိုးဖြစ်ကြမျိုးတွေကော်မရှင်ကအခုဆိုရင်ကျွန်တော်ကြိုတင်မဲ့ကိစ္စအမှားယုံနေဖြစ်တယ်နောက်တစ်ခါကော်မရှင်ဥက္ကဋ္ဌကလည်းပြောမှဆိုရင်လက်ရှိဒီအာဏာပါတီရဲ့ခေါင်းဆောင်ဟောင်းဖြစ်တယ်ဒါမျိုးအခြေအနေမျိုးတွေပအဝန်ကြီးနိုင်ငံမျိုးမှာကျွန်တော်ကြုံရဘူးပါလားခင်ဗျာဒ
ါဒီလိုအပြင်ပြောင်းတဲ့နိုင်ငံတော်များများမှာလည်းဒီလိုကိစ္စတွေရှိနိုင်ပါတယ်ဆိုဒီလိုမျိုးရွေးကောက်ပွဲတွေကသမတ်သမတ်ကြပါမလားတရားမျှတပါမလားပေါ့နော်ဆိုဒီလိုမျိုးထုတ်ကြံပြလို့ရှိနိုင်ပါတယ်ဆိုအခုတစ်ခါတော့ဒီ UET နေနဲ့ပေါ့နော်မြန်မာနိုင်ငံမှာတော့ဒီနိုင်ငံကအဖွဲ့ကြီးတွေနဲ့လည်းဟိုပေါင်းပြီးတော့ဟိုလုပ်နေတဲ့အနေအထားလေးရှိပါတယ်အဲ့တော့ဒါဟုတ်ဘယ်လိုအဖြေရှာမလဲဆိုရင်တော့ကျွန်တော်မြင်လာတော့ PPDD ဘက်ကလည်းကိုယ့်ရဲ့ဟိုဒီလေလာမှုစောင့်ကြည့်မှုတွေပို့ပြီးတော့အားကပ်ရဲ့လက်ကြောက်ဖို့လုပ်ပါတယ်ဆိုတော့တစ်ခါမှလည်းကနနိုင်ငံကဒီလာမှုစသဖြင့်ပေါ့နော်ဆက်တိုင်းလည်းပို့ပြီးတော့လိုအပ်လိမ့်မယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ခင်ဗျဒေါက်တာရေမျိုးစင်ကျွန်တော်နောက်ဆုံးတူတူမေးချင်ပါလေ90ခုနှစ်ကရွေးကောက်ပွဲကော်မရှင်နဲ့အခုဖွဲ့စည်းတဲ့ရွေးကောက်ပွဲကော်မရှင်ဘာများကွာချက်ရှိလဲတူတာမတူတာနှိုင်းယှဉ်ပေးပါအောင်ခင်ဗျနောက်ဆုံးတူပါအ
ဲကျွန်တော်မြင်လာတော့90ခုနှစ်ရွေးကောက်ပွဲကော်မရှင်ကကျွန်တော်တို့ဟိုအရတာအစိုးရအရာရှိအငင်းစားတွေအများစုပါဝင်တဲ့ကော်မရှင်ဖြစ်ပြီးတော့လက်ရှိကော်မရှင်ကတော့စစ်တပ်အငင်းစားအရာရှိတွေအများစုဩဇာလွှမ်းမိုးတဲ့ကော်မရှင်ဖြစ်နေတယ်ဆိုတဲ့အချက်ကအဓိကကွာခြားချက်ပါပဲဗျာ
ဟုတ်ကဲ့အဲ့တော့ဒီရွေးကောက်ပွဲကော်မရှင်ကွာခြားချက်ကရွေးကောက်ပွဲရလပေါ်မှာတော့ပြီးတော့တက်ရောက်နိုင်ခြေရှိပါလား
အဲကျွန်တော်မြင်လာတော့လက်ရှိအဓိကပြိုင်ဘက်ပါတီဖြစ်တဲ့အာဏာရပါတီဟာလည်းပဲဟိုစစ်တပ်အရာရှိဟောင်းတွေအဓိကဦးဆောင်တဲ့ပါတီဖြစ်နေပြီးတော့လက်ရှိကော်မရှင်အဖွဲ့အစည်းအဆင့်ဆင့်နဲ့ကော်မရှင်အားလည်းပဲစစ်တပ်အရာရှိဟောင်းတွေဦးစီးတဲ့အဖွဲ့အစည်းဖြစ်နေတဲ့အခါကျတော့ခုနဆွေးနွေးသလိုပဲတော့ကော်မရှင်နဲ့လက်ရှိအာဏာရပါတီဟာဟိုတငယ်ချင်းတွေအပေါင်းအသင်းတွေလိုဖြစ်နေတာတော့မြန်မာနိုင်ငံရေးအကြောင်းလဲပြီးတော့အင်မတန်မှဆိုးရင်ရပါတယ်လို့ကျွန်တော်ကမြင်ပါတယ်
ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့ဥအောင်ဆိုးမင်းကောင်သူငင်းနဲ့ဒေါက်တာရံမျိုးသိန်းပါဝင်တော်ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒါရီလိုက်အစီအစဉ်ကျွန်တော်အချိန်ဆက်သွားလို့ပါဒီမှာပဲရနာခွင့်ပေးပါခင်ဗျာ
ကိုသားညုံစီစဉ်တက်ဆက်တဲ့စနေညတိုက်ရိုက်ရေးလေလိုင်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာ VOE ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်သောတာရှင်နေအနေနဲ့အင်္ဂါနေ့ည9:00နာရီမှာထုတ်လွှင့်မယ့်အစီအစဉ်မတိုင်ခင်ကြွတင်ဆက်သွယ်ပြီးပါဝင်ဆွေးနွေးမေးမြန်းကြဖို့ကိုထပ်မံဖိတ်ခေါ်ပါတယ်ခင်ဗျာ
သောတာရှင်များရှင်ရွေးကောက်ပွဲကျင်းပဖို့သတင်းပတ်အနည်းငယ်သာကြံတော့တဲ့အချိန်မှာပဲနိုင်ငံရေးစည်းရုံးလှုပ်ရှားမှုတွေမှာချင်းချောက်နှောက်ယှက်ခံရတဲ့သတင်းတွေလက်နက်ကင်ပဋိပက္ခတွေကြောင့်လုံခြုံရေးအတွက်စိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ရ
ရွေးကောက်ပွဲလုံခြုံရေးအတွက်ဘလို့စိန်ခေါ်မှုတွေရှိနေပါသလဲ။ရွေးကောက်ပွဲငြင်းငြင်းချက်ချက်နဲ့ကျင်းပနိုင်ဖို့ဘလို့လုံခြုံရေးအစီအမံတွေလိုအပ်လိမ့်မယ်လို့ယူဆကြပါသလဲဆိုတော့ကိုအင်္ဂါနေ့တိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် ၁၂၃၂၃၈၂၅၅၅လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်။
တော်တာရှင်နေနေအင်္ဂါနေ့ည9:00အစီအစဉ်မတိုင်ခင်ကြိုတင်ဆက်သွယ်ပြီးပါဝင်ဆွေးနွေးမိမြင်ကြဖို့ထမံဖိတ်ခေါ်ပါရခင်ဗျာတော်တာရှင်များခင်ဗျာ VOA ကနေအခုလိုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေအပါဝင်ရုပ်မြင်သံကြားအစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတွေ့နေတဲ့အချိန်နဲ့တပြိုင်နက်တည်းနားဆင်နိုင်ပါတယ် VOA အစီအစဉ်တွေကိုစာသားနဲ့ရယူခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုအီးမေးလ်ပို့ပြီးတောင်းယူနိုင်ကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနေ့ကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနေ့ကြာတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
။တော်တော်ရှင်များခင်ဗျာ။အခုတော့ကြံနေတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးပါမယ်ခင်ဗျာ။
ဣသရေလနဲ့ပါလက်စတိုင်းတွေကြားအကြမ်းဖက်မှုတွေနဲ့မတိမငြိမ်ပိုးပြီးဖြစ်လာနေတာနဲ့ပတ်သက်ပြီးအရှေ့လေပိုင်းဒေသတာဝန်ခံအများရှိတွေနဲ့တွေ့ဆုံမှုတွေဇက်တိုက်ပြုလုပ်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကဣသရေလနဲ့ဂျော်ဒန်တို့ဟာအကြမ်းဖက်မှုတွေလျှော့ချရွတ်တဲ့လှုပ်ဆောင်မဲ့အသေးစိတ်ခြိမ်းလှမ်းတွေနဲ့ပတ်သက်ပြီးသဘောတူညီမှုရခဲ့တယ်လို့စနေနေ့မှာပြောပါတယ်။ဒီလှုပ်ဆောင်ချက်တွေထဲမှာဂျူးတွေကတန်ပေါ်မောင်းလို့ခေါ်ပြီးမွတ်စလင်တွေက Haram al-Sharif လို့ခေါ်တဲ့ဂျေရုရှလင်ကဘာသာရေးထွက်မြတ်ထားရနေရကိုဗီဒီယိုနဲ့စောင့်ကြည့်ဖို့ပါပါတာမို့ဒါကနှစ်ဖက်ထင်သာမြင်သာရှိစေမယ့်လှုပ်ဆောင်မှုလို့လည်းပြောပါတယ်။ဆီးရီးယားအနေနဲ့လွှတ်တော်နဲ့သမရရွေးကောက်ပွဲတွေချင်းပါနိုင်မှုအတွက်ပြင်ဆင်စီလိုကြောင်းနဲ့လူအရင်လုပ်ငန်းတွေအကောင့်ထဲပေါ်နေအောင်ပြက်ပြက်သားသားဆောင်ရွက်မယ့်သဘောထားမျိုးကိုရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျီလက်ဖရော့ဖ်ကပြောဆိုပါတယ်။နိုင်ငံရေးအဖြစ်ရနိုင်မှုဆီးရီးယားဆိုတာကိုတိုးမြှင့်ဖိအားပေးနေတဲ့အကြောင်းပြောကြားခဲ့ပေမဲ့အကြီးအကျယ်ထိခိုက်တေးကျေမှုတွေနဲ့အိုးရင်ဆန့်ခွာသူတွေအများပြားရှိနေပြီဖြစ်တဲ့ဆီးရီးယားကနှစ်တန်းကြာနေပြီဖြစ်တဲ့ပြည်တွင်းစစ်ကဘလို့အတန်ကူးပြောင်းနိုင်မယ်ဆိုတာကိုတော့တိတိကျကျမပြောပါဘူးဒုတိယကမ္ဘာစစ်နောက်ပိုင်းမှာအဆိုးအဝါးဆုံးကြုံတွေ့နေရတဲ့ဒုက္ခသည်ပြဿနာအရေးပေါ်ဆွေးနွေးဖို့ဥရောပခေါင်းဆောင်တွေပြင်ဆင်နေချိန်မှာပဲမြောက်ပိုင်းက EU ဖွဲ့ဝင်နိုင်ငံတွေနဲ့ရွှေ့ပြောင်းဝင်ရောက်သူတွေကိုလက်ခံနေတာတွေရပ်ဆိုင်းမယ်ဆိုရင်ဘူဂေးရီးယား၊ရူမေးနီးယားနဲ့ဆာဗီးယားနိုင်ငံတွေကသူတို့ရဲ့နယ်စပ်တွေကိုပိတ်ပစ်ပါမယ်လို့စနေနေ့ကချိန်ချောက်လိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာစနေနေ့ဘုံပေါက်ကွဲမှုတွေဇက်တိုက်ဖြစ်ပွားခဲ့တာဟာသူတို့လက်ချက်လို့ IS စစ်သွေးကြအဖွဲ့ကကြေညာပါတယ်ဒီဘုံပေါက်ကွဲမှုကြောင့်ဆယ်ကျော်သက်လူငယ်တူသေဆုံးပြီးမြို့တော်ဓက်ကမှာထောင်နဲ့ချီတဲ့ရှီယာမွတ်စလင်တွေကျင်းပနေတဲ့ဘာသာရေးပွဲတော်လည်းအနှောက်အယှက်ဖြစ်ခဲ့ရပါတယ်ရှီယာမွတ်စလင်တွေနှစ်ဆင်ကျင်းပတဲ့ပွဲတော်အရှူရာရှင်ထုပွဲကျင်းပနေခြင်းမှာအခုလိုဘုံပေါက်ကွဲခဲ့တာပါ
တဲ့ရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကမန္နနာချမ်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ဒေါ်ရစ်စမစ်ဖြစ်ပါတယ်ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ် VOA American အတန်မနက်ပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်6နာရီကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်အားပေးခဲ့ကြတဲ့တော်တာရှင်နဲ့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America,
Washington.